Hello, Minglavashin. Welcome back to the Scholarship Podcast with me, May. So today we are very lucky because we have a scholar from Myanmar who have received not one, but two prestigious scholarships. The first one we're going to talk about is the ADB-JSB scholarship, and the second one is the SISGP scholarship. If you're like me, you will be familiar with the ADB-JSB scholarship, but not with the SISGP scholarship. So I'll talk about both of these scholarships. Like always, I'll give you guys some basic information about these two amazing opportunities, and we will dive into the interview. So let's start by talking a little bit about the ADB-JSB scholarship. So ADB basically stands for Asian Development Bank, and this scholarship is given by the ADB Association, and it is trying to eradicate extreme poverty in the Asia and the Pacific region. So they are working really hard to give opportunities to students who come from a list of countries where they deem are considered poverty regions, because education is important and education is one of the ways that we can uplift our communities and our societies. And that's like their basic goal. So ADB scholarship is really unique in the sense that it covers a lot of fields. ADB scholarship ka raw di field တော်တော်များများပေါ့เนาะပညာရပ်တော်တော်များများကို cover ဖြစ်ပါတယ် ADB scholarship ကိုရပြီဆိုလို့ရှင် tuition fee ဆိုကျောင်းလခအပြင်လစဉ်အသုံးဆောင်အတွက်ပေါ့เนาะနောက်ပြီးတော့အိမ်လခနောက်ပြီးတော့ဒီစာသင်တဲ့အခါမှာအသုံးပြုတဲ့စာအုပ်ဖိုးပစ္စည်းဖိုးကွန်ပျူတာဖိုးဝယ်ဖိုးအဖိုးတွေရောနောက်ပြီးတော့medical insurance လည်းပါတယ်နောက်ပြီးတော့ travel expense လည်းပါပါတယ်အဲဒီ scholarship ကဆိုလို့ရှိရင် master level scholarship ပါနောက်ပြီးတော့ဒီ expense အကုန်လုံးကိုပါတဲ့ scholarship ဖြစ်ပါတယ်အဲတော့ကျွန်မခုနကပြောသလိုပဲ field တွေလည်းတော်တော်များများပါတယ်အဲ့ဒါကြောင့်မလို့တခြား apply လုပ်တင်ပါတယ်ဒီ scholarship ရဲ့ uniqueness လေးကတော့ဘယ်လိုလဲဆိုတော့ဒီသူတို့နဲ့အတူတူပါဝင်နေတဲ့25ငါဒီပညာတက်ကတော့25ခုမှာကိုကတခုခု apply အရင်ဆုံးလုပ်ပြီးတော့ admission ရပြီးတဲ့အခါမှာဒီ scholarship ကို apply လုပ်ရတာဖြစ်ပါတယ်အဲ့ဒီအတွက်ကြောင့်မလို့ဒီ scholarship ကိုတိုင်းကိုကတော့ deadline မရှိပါဘူးနှစ်တစ်နေတစ်နှစ်လုံး apply လုပ်လို့ရပါတယ်အဲ့တော့ကိုတက်ချင်တဲ့တက်ကတော့ကိုတက်သွားချင်တဲ့နိုင်ငံကို study လုပ်ချင်တဲ့ field ကိုအရင်ဆုံးသိချာရှာပြီးတော့ apply လုပ်ပြီးတော့ admission ရပြီးတဲ့အခါမှာဒီ scholarship ကို apply လုပ်ရတာဖြစ်ပါတယ်ရှင်ဒီ scholarship ရဲ့ limit ကတော့အများသောအဖြစ်အသက်35နှစ်ကိုအထက်ကိုစဉ်းစားမပေးပါဘူးဒါပေမဲ့လို့အကယ်၍ပေါ့နော်ကို apply လုပ်နေတဲ့ position တွေပါတယ်က high ranking position တွေအသက်နဲ့မှရာထူးနဲ့ရလာတဲ့ position တွေဆိုလို့ရှင်တော့45နှစ်အထိကို apply လုပ်ဖို့လို့အားပေးတဲ့ scholarship ဖြစ်ပါတယ်အဲ့ဒါဒီ scholarship ရဲ့ထူးခြားချက်နှစ်ခုဖြစ်ပါတယ်အဲ့ဒါကြောင့်မို့လို့ဒီ scholarship လေးကို apply လုပ်ချင်တဲ့လူတွေကိုအားပေးချင်ပါတယ်ရှင်သူတို့ရဲ့ဒီ website မှာသွားပြီးကြည့်မယ်ဆိုလို့ရှင်လည်းပဲဒီ scholarship အပြင်တခြား opportunities လည်းရှိပါတယ်ပထမ opportunity ကတော့ ADB internships program ဖြစ်ပါတယ်နောက်တစ်ခုကတော့ ADB young professionals program ဆိုတာဖြစ်ပါတယ် program နှစ်ခုစလုံးကတော့အလုပ်လုပ်ခွင့်နောက်ပြီးတော့အလုပ် experience ရခွင့်ကိုပေးထားတဲ့program လေးတွေဖြစ်ပါတယ်အဲ့တော့ကိုကဒီ website ပေါ်မှာတိကျသွားကြည့်ပြီးတော့ကိုမှ apply လုပ်နိုင်တဲ့ requirement တွေရှိမယ်နောက်ပြီးတော့ကိုကဒီသူတို့လိုနေတဲ့skills တွေရှိတယ်ဆိုလို့ရှင် apply လုပ်ဖို့ကိုကျွန်မကအားပေးချင်ပါတယ်ရှင်နောက်ပြီးတော့ဒီ ADB website ပေါ်မှာလည်းပဲအလုပ်ရှာဖို့လို့အခွင့်အရေးအများကြီးရှိပါတယ်အခုလိုမျိုးမြန်မာနိုင်ငံမှာကြက်တဲနေတဲ့အချိန်မှာကိုကလုံနိုင်စွမ်းရှိတယ်ဆိုလို့ရှင်တခြားအပြင်အလုပ်တွေရချင်တယ်ဆိုလို့ရှင်ဒီလိုမျိုး website ပေါ်မှာအလုပ်ကိုရှာဖို့လို့လိုအပ်ပါတယ်ရှင်အဲ့တော့အခုကျွန်မတို့နောက်ပြောမယ့် scholarship ကတော့SISGP scholarship ဖြစ်ပါတယ်ဒီ scholarship က Swedish Institute scholarships for global professionals scholarship ဖြစ်ပါတယ်နိုင်ငံဒီနာမည်အတိုင်းပဲ Sweden နိုင်ငံကပေးတဲ့ master degree level scholarship ဖြစ်ပါတယ်သူကလည်းပဲ fully funded international scholarship ဖြစ်ပါတယ်ဒီ scholarship တွေကို apply လုပ်တဲ့အခါမှာနိုင်ငံတိုင်းနဲ့ကိုကပြန်ရတာမဟုတ်ဘဲနဲ့ကိုနိုင်ငံက apply လုပ်တဲ့သူတွေနဲ့ပဲပြန်ရတာဖြစ်တယ်အတွက်ကြောင့်မို့လို့ဒီ Swedish scholarship ကိုလည်းပဲ apply လုပ်ဖို့လို့ကျွန်မကတိုက်တွန်းချင်ပါတယ်ရှင်ဒီ scholarship ကတော့ deadline ကပြီးသွားပါပြီသူတို့ကအမြဲတမ်း February 19th မှာ deadline ကို ပြီးတဲ့ program ဖြစ်ပါတယ်အဲ့တော့နောက်နှစ်အတွက်ပြင်ဆင်ချင်တယ်ဆိုလို့ရှိရင်အခုချိန်နဲ့စပြီးတော့ပြင်ဆင်လို့ရပါပြီရှင်အဲ့တော့ခုကျမတို့ဒီ scholarship နှစ်ခုစလုံးကိုရထားတဲ့အကိုကိုဒီ podcast မှာစကားပြောဖို့လို့ဖိတ်ခေါ်ထားပါတယ်သူပြောထားတဲ့အရာလေးတွေကအရန်ကိုအရေးကြီးပြီးတော့အရန်ကိုအသုံးဝင်တဲ့အတွက်ကြောင့်မလို့သေချာအဆုံးအထိနားထောင်ပြီးတော့သေချာနားထောင်ကြပါapplication apply လုပ်ချင်တဲ့စိတ်ဓာတ်တွေလည်းဒီ podcast လေးကိုနားထောင်ပြီးရင်ထွက်လာပါစေလို့ကျမကဆုတောင်းပေးရင်းနဲ့စပြီးနားထောင်လိုက်ပါလို့အားပေးချင်ပါတယ်ရှင
်။ Okay ကိုရေကျမတို့ရဲ့ podcast ကိုအချိန်ယူပြီးတော့စကားလာပြောပေးရတဲ့ကျေးဇူးအရင်တင်ပါတယ်ရှင်။ကိုရဲ့ personal info လေးကိုနည်းနည်းလေး introduce လုပ်ပေးပါရှင
်။ဟုတ်ကဲ့ပါခင်ဗျာ။ဟုတ်ကျွန်တော်ကောင်းမွန်နေမှာကျွန်တော်ဒီ2017ခုနှစ်ကကျွန်တော်မြန်မာနိုင်ငံ University ofmedicine one yangon ah paw no chano di se pinya pwe mbbs ko ya shi de bare chano 2016 khu ni ma aro chano di ho university of sydney australia ma paw no di adbgsp scholarship ne chano patthama master pwe phit de master of international public health ko chano yu ke bare khu lo chano le shi ma sweden naingan ma chano dutiya myaw master taku paw no master of health economics policy and management paw no I am master of medical sciencein health economics policy and management ပေါ့เนาะအရှိရတော့အဲ့မှာကျွန်တော်တက်နေပါတယ် Karolinska Institute မှာပေါ့เนาะအဲဒီတစ်ခေါက်မှာတော့ကျွန်တော်ကဒီ Sweden နိုင်ငံအစိုးရပေးတဲ့SISGP လို့ခေါ်တဲ့ Swedish Institute Scholarship for Global Professionals ဆိုတဲ့ဒီ scholarship နဲ့ကျွန်တော်လာပြီးတက်နေတာပါအာကျွန်တော်ရဲ့တက်တန်းတောက်လျှောက်ကတော့ဒီစာသင်တာနည်းနည်းများနေခဲ့ပေါ့เนาะကျွန်တော်ကဒီဘက် researcher နဲ့ဓာတ်ရီဟိုဝါသနာပါလို့ပေါ့เนาะအဲဒီဒါပေမဲ့ကျွန်တော်တကယ်ကြီးကြတော့ကျွန်တော်ဟို research ကိုဝါသနာပါမယ်လုပ်ခဲ့တာကတော့ဒီ NGO ပေါ့เนาะ NGO fee ထဲမှာပဲကျွန်တော်လုပ်ခဲ့တာပါကျွန်တော်လုပ်တကအခုဆိုရင်9နှစ်အထက်မှာတော့ရှိနေပြီပေါ့เนาะဟုတ်ကျေးဇူးတင်ပါတယ်ကျွန်တော်ရအကြောင်းအကြောင်းရအကြံဉာဏ်လေးပေါ့ဟုတ်ကဲ့
ရှင်အရင် exciting ဖြစ်စရာကောင်းတာပဲเนาะ scholarship တရပြီးတော့တခြားနိုင်ငံတွေမှာ students ကျွန်မလည်းတခါမှမရောက်ဘူးအဲ့တော့ကိုယ
်နားကြတယ်ကျွန်တော်ကြည့်လို့ခေါ်လိုက်ပြီဆိုရင်ဘယ်လိုမင်းများဘာဖြစ်နေလဲဆိုတော့ကျွန်တော်ဆွစ်ဇာလန်နဲ့မှားမှားပြီးတော့တွေးကြတယ်ကျွန်တော်ဇီယာလေးတလားကျွန်တော်ဆိုပြောရင်ငါဆွီဒင်အောင်မစ်ဆွစ်ရောက်နေမဟုတ်ငါဆွစ်မဟုတ်ငါဆွစ်ဇာလန်ဆွစ်ဆိုတော့ငါဆွစ်မဟုတ်ဘူးငါဆွီဒင်အားလုံးကဆွစ
်ဟုတ်တယ်နော်ကိုရောမကူပါတော့ကိုမှားသွားတယ်လို့မစိတ်ထားမှာကိုမတတိထားမိ
ဟုတ်တယ်သူပြောတာမှားမှားဆိုတော့ Okay
Okay. Thank you for telling me before I made the mistake.
Yeah, yeah.
sometimes
people
do podcast လုပ်နေလို့နားထောင်နေလို့လည်းတိပါကျွန်မ geography knowledge ကအရင် poor ဖြစ်တယ်ဆိုတော့
Okay.
အဲ့ကိုဒီနေ့ပြောမယ့် scholarship ကတော့ ATP Japan အကြောင်း scholarship ကိုအကြောင်းပြောချင်တာဒါမှမဟုတ်လို့ရှင်တခြား ACE ဟို Sweden နဲ့ Bay scholarship ကိုလည်းအခုပြောချင်ပြောပါဒါဆိုလို့ရှင်ဟိုနှစ်ခုစလုံးအကြောင်းပေါ့နော်အဲလူတွေပို့ပြီးသိသွားတယ်ဆိုလို့ရှင်ကောင်းပါတယ်အဲ့ဆိုလို့ရှင်ကျွန်တော်စကြအောင်နော်ဟုတ်ကဲ့ရှင်
โอเคပါโอเคကျွန်တော်ဒီဘက်ကဟိုဘောနော်ဒီ invitation ရတော့ကျွန်တော်စဉ်းစားတယ်ဘောနော်ကျွန်တော်လည်းပြောချင်တာတွေကအများများတယ်ဘာလို့ဆိုတော့ကျွန်တော်ကဟိုဝါသနာပါတယ်ဘောနော်ဒီလို podcast တွေလောက်ရတာလည်းဝါသနာပါတယ်လို့ကျွန်တော်ကိုယ်တိုင်ကလည်းရှိမှာအာမြန်မာနိုင်ငံမှာရှိနေတဲ့ဒီဟိုညီလေးတစ်ယောက်ရှိတယ်သူကဒီ organize လုပ်တယ်ဘောနော် scholarship ရှောက်ချင်တဲ့သူတွေ apply လုပ်ချင်တဲ့သူတွေကိုသူက scholarship ဘယ်လိုပြောမလဲသင်တန်းသဘောမျိုးပေးတယ်အဲ့မှာကျွန်တော်ကနေပြီးတော့ guest lecturer အနေနဲ့ information sharing လုပ်နေကြရှိတော့ကျွန်တော်ကအာကျွန်တော်အဲဒီသင်တန်းအနေနဲ့ပေးနေရမျိုးတော့ကျွန်တော်လည်းပေါ့နော်ဒါပေမဲ့ခုလိုမျိုးဒီဟိုမတ်မေဂျာလည်းဒါဘယ်လိုပြောမလဲဒီ podcast တွေကလုတ်ပေးနေကြအဲပြီးတော့အင်္ဂလိပ်စာရလည်းဟိုနာမည်ကြီးဆီယာမဆိုတဲ့ခါကျတော့ကျွန်တော်ကနေပြီးတော့ဒီလို sharing ရတာပေါ့နော်ကျွန်တော်ဝမ်းတာတယ်ပေါ့နော်နောက်တစ်ခုကဒီမှာကျွန်တော်ကစဉ်းစားထားတာကဒီ season မှာကျွန်တော်ရခဲ့တဲ့နှစ်ခုစလုံးကိုကျွန်တော် practical way နဲ့ပြောပြခြင်းတယ်များသောအားဖြင့်ဒီ scholarship application ကိုပြောကြတယ်လျှောက်ကြတယ်ကြောင်းပြောရင်တော့များသောအားဖြင့်စာနဲ့စံတာပေါ့เนาะဒါပေမဲ့ကျွန်တော်ရဲ့ experience နဲ့ကျွန်တော် sharing လုပ်ချင်တာလေးတွေရှိတော့ကျွန်တော်နှစ်ခုစလုံးကိုကျွန်တော် experience ပေါ်မှာ base လုပ်ပြီးပဲ share သွားလိုက်ချင်တယ်ပေါ့เนาะ criteria တစ်ဆိုင်ပေါ့เนาะဟုတ
်ဟုတ်ကဲ့ပါဟုတ်ကဲ့ that's so good အကို thank you so much အရင်ဝမ်းသာပါတယ်အဲ့ဆို the floor is yours အကိုစပြီးတော့ပြောချင်တဲ့ scholarship အကြောင်းကိုယ့်ရဲ့ practical tips တွေအကြောင်းကိုစပြီးတော့ပြောပါเนาะဟုတ်ကျေးဇူးပါရှင
် okay ပါဟုတ်ကဲ့ပါကျေးဇူးပါဟုတ်အဲ့ဆိုရင်ကျွန်တော်ပထမဆုံးပြောပြမှာကပထမဆုံးကျွန်တော် ADP GSP ရတာပေါ့နော် ADP GSP ရောခု SISGP ရောကျွန်တော်ကဟို ပထမဆုံး criteria တွေနည်းနည်းပြောပြချင်တယ်ကျွန်တော်ဒီရခဲ့တဲ့ပုံစံပေါ့နော်အမှန်တမ်းပြောရင်ကျွန်တော် ADBGS ပြီးအကန့်ကောင်းလွန်စွာနဲ့ရရလို့ရတယ်။ဘာလို့ဆိုကျွန်တော်ကဟို scholarship လျှောက်ကြမယ်မြန်မာနိုင်ငံကရှိတဲ့ညီကိုမောင်နှမတွေအာကျွန်တော်တငယ်ချင်းတွေအကုန်လုံးကိုကျွန်တော်ကအာပြောချင်တာလဲဆိုတော့ပထမရှောက်ဖို့ပဲကျွန်တော်ပြောချင်တယ်ကျွန်တော်ဘဝမှာဒီ scholarship နှစ်ခုရခဲ့တယ်ပေါ့နော်အဲဒီပထမ SISGP ဆိုရင်ကျွန်တော်နှစ်ခါရှောက်ခဲ့ရတယ်ဒီ ADBGSP ကတော့ကျွန်တော်မှန်တိုင်းပြောမယ်ဆိုကျွန်တော်ရည်ရွယ်ချက်နဲ့ရှောက်ခဲ့ရလုံးဝမဟုတ်ဘူးဗျာသူတို့ကြကြပေါ့နော်ဘဝမှာအဲဘယ်လိုဖြစ်လဲဆိုကျွန်တော်နေမှာကျွန်တော်ရဲ့ဟို lifetime သတ်မှတ်ချက်ကကျွန်တော်30လောက်ကျန်မှာအသက်30ဝန်းကျင်လောက်မှာကျွန်တော် scholarship ရှောက်တော့မယ်လို့ဆုံးဖြတ်ထားပြီးမြဲအဲကျွန်တော်ဘယ်လိုဖြစ်လဲဆိုတော့နေရောက်သွားတယ်နေရောက်သွားပြီးတော့ကျွန်တော်တကယ်ချင်းနေ motivation ပေးတာရောဆရာသမားတွေ motivation ပေးတာရောကြောင့်မင်းလျှောက်သင့်ပြီလို့ပြောတာနဲ့ကျွန်တော်28လောက်မှာစလျှောက်ဖြစ်တာပေါ့နော်စလျှောက်ဖြစ်တဲ့အခါမှာကျွန်တော်ကဟိုမစုံစမ်းမနေကျွန်တော်လျှောက်ဖြစ်တာကျွန်တော်ပုံစံထူးဆန်းတယ်ကျွန်တော်အဲ့တုန်းကကျွန်တော်ဩစတြေးလျသွားခြင်းတယ်ဩစတြေးလျမှာအဲ့အကြောင်းကို live စုံစမ်းကြည့်တဲ့အခါကျွန်တော် Melbourne ကြိုက်တယ်ကျွန်တော် Sydney ကြိုက်တယ် ANU ကြိုက်တယ်ဒါမျိုးတွေတော့ကျွန်တော်တွေ့တယ်ကျွန်တော်အကြောင်းတွေကိုဦးစားပေးပြီးတော့လေ့လာဖြစ်တယ်လေ့လာပြီးတော့အဲ့အကြောင်းတွေလျှောက်ခြင်းစိတ်တွေတအားပေါက်တယ်အဲ့အချိန်မှာကျွန်တော်ဘူးမသိပါမနေ scholar လေးလျှောက်ဖို့လေလူနေရအတွက်ကြောင့်မို့နော်ကိုယ်ပိုက်စတဲ့ပေါ်လာမတက်နိုင်ဘူးအကြောင်းတွေကဆွဲခါကျကျွန်တော်ဆက်ပြီးတော့ Australian Awards ကိုလျှောက်မယ်ပေါ့နော်အဲ့တော့ကျွန်တော်တို့မှာအရင်ပေါ်ပြီလာဖြစ်တယ် Australian Awards ပေါ့နော်ကျွန်တော် senior တွေရလျှောက်မယ်ဆိုကျွန်တော်တေချာမသိတော့ဘာလုပ်လိုက်လဲဆိုကျွန်တော်ចောင်းရင်တော့ရှောက်တာចောင်းရင်တော့ရှောက်လိုက်တဲ့အခါမှာကျွန်တော်ကအဲဟိုနောက်တစ်ခုကဟိုကျွန်တော်မှာ IELTS ဒီနေ့ဒီတစ်ခါမှမဖြစ်ဘူးခင်ဗျာကျွန်တော်မှာ IELTS မရှိဘူးဟုတ်မရှိပဲနဲ့အဲ့ experience ကိုလည်းကျွန်တော် share ချင်တာပေါ့နော်ចောင်းသူចောင်းသားတော်တော်များများကိုကျွန်တော် experience အဲ့ဟိုပါပဲနဲ့မရပဲနဲ့ကျွန်တော်ဒီ scholar နှစ်ခုစလုံးရခဲ့တယ်ဒီចောင်းထိပေါ့နော်အဲ့လိုမျိုးသွားခဲ့ရတယ်ပေါ့နော်ပထမကကျွန်တော်ចောင်းလျှောက်တော့ပထမဆုံး program ကចောင်းကသူကသူကျွန်တော် scholar ကိုလုံးဝမပြောသေးဘူးနော်ចောင်းတဲ့တင်ကျွန်တော်ပြောနေចောင်းအရင်ဆုံးလျှောက်တာ Melbourne or Sydney or ကျွန်တော် offer ရပါတယ် unconditional offer ရပါတယ်ဒါပေမဲ့အဲ့ organ unconditional ရ offer ရဖို့က IS မလိုဘူးလားအင်္ဂလိပ်စာမလိုဘူးလားလို့ပြောကြပါလိမ့်မယ်လိုပါတယ်တောင်းပါတယ်ဒါပေမဲ့ကျွန်တော်ကအဲ့ဒါကိုသူတို့မေးတယ်ငါကနေရောက်နေတယ်အင်္ဂလိပ်စာလည်းလိုဖို့အတွက်အဆင်မပြေဘူးဆိုပြီးတော့ကျွန်တော်သူတို့နဲ့ email contact ကိုကျွန်တော်မရရဆိုအချိန်30နဲ့အထက်ကျွန်တော် email အသွားပြန်သွားရတယ်သွားရင်သူတို့နဲ့ discussion ကောင်းကောင်းလုပ်တဲ့ခါကျတော့ documents တချို့တောင်းပါတယ်ဥပမာကိုယ်ကျောင်းဒီအင်္ဂလိပ်စာနဲ့တင်တဲ့ကြောင်းဖြစ်ကြောင်းရယ်နောက်တော့ဆံမွေးဖြစ်ရင်လည်းအင်္ဂလိပ်လိုဖြေရကြောင်းရယ်နောက်တော့ကျတော့ဒီဟိုအလုပ်ဘယ်လိုပြောအလုပ်ပေါ့နော်လက်ရှိအလုပ်ကအင်္ဂလိပ်လိုပဲ communication channel တွေနဲ့သွားရဲဆိုတဲ့ဟာကိုပြနိုင်ခဲ့လို့ရှိခဲ့လို့ရှိရင်တို့ဒီ exemption ပေးတယ်ဆိုပြီးပြောပါတယ် exemption အဲ့ exemption ကိုကျွန်တော်ယူပြီးတော့ကျွန်တော် offer နဲ့ကိုစလုံးရခဲ့တယ်ပေါ့နော်ဒါပေမဲ့ကျွန်တော်ရဲ့ purpose ကကြောင်းရသွားချိန်မှာအရင်ပြောပြီးတော့ကျွန်တော် Australian Awards ကိုရှာဖို့လုပ်တယ်ဒါပေမဲ့ကျွန်တော် Australian Awards ကိုကြောင်းရပြီးမှစုံစမ်းတာဖြစ်တယ်လို့ဖြစ်သွားတယ်ပေါ့နော်အဲ့တော့အမှဘာလွဲသွားလဲဆိုတော့ Australian Awards ကကျတော့သူကအရင်လျှောက်သွားတယ် scholarship ကိုအရင်လျှောက်သွားတယ်ပြီးတော့မှကျွန်တော်တို့ကဒီဘက်ကသွားတော့ကျွန်တော် procedure ကိုလွဲသွားတာပေါ့နော်လွဲသွားတော့ကျွန်တော်နည်းနည်းတော့စိတ်တက်ကြပါတော့အော်သွားပြီပေါ့ငါမရနိုင်တော့ဘူးထင်တယ်လို့ပြောနေတဲ့အချိန်မှာအဲ့မှာကျွန်တော်ကံကောင်းစွာနိုင်မယ် ADB JSP scholarship ကအဖွဲ့ကအဲ့မှာ Sydney မှာသူကယုံထိုင်တဲ့တယောက်ရှိပါတယ်အဲ့ coordinator တယောက်ပေါ့နော်အဲ့ဒါဘာလဲဆိုတော့ ADB JSP scholarship ရဲ့ပုံစံပါသူရဲ့ scholarship တွေကအဲ့သူတို့ပေးတဲ့ကျောင်းတွေမှာသူက office တစ်ခုလို့ဖွင့်ထားပါတယ်အဲ့မှာသူကနေ coordinator တယောက်ရှိပါတယ်အဲ့ coordinator တယောက်ကနေပြီးကျွန်တော်ဆက်သွယ်ပါတယ်။ဘာကြောင့်ကျွန်တော်ဆက်သွယ်ထားလဲဆိုတော့ကျွန်တော်က criteria နဲ့ kait နေလို့ပြောပါတယ်။ကျွန်တော်ကံကောင်းတာပေါ့နော်။အမှန်အများသောအဖြစ်ကကိုကသွားပြီးစဆက်သွယ်ရတယ်လို့ကျွန်တော်သိထားတယ်။သူကြတော့ဘလို့ဖြစ်ပြီးတော့ကျွန်တော်ကိုလာပြီးဆက်သွယ်သွားလဲတော့ကျွန်တော်လည်းမသိဘူးပေါ့နော်။ကျွန်တော် ADPS ကံကောင်းတာကံကောင်းတာ။ဟို ADPGSP ဟိုရှောက်မယ်လို့လည်းကျွန်တော်စိတ်ကူးရွေးချက်လည်းမရှိခဲ့ဘူး။ဒါပေမဲ့အတိတော့သိ ADPGSP ရှိမှန်းတော့သိတယ်။ဒါပေမဲ့ကျွန်တော်ကဘလို့ပြောမလဲကိုကကိုဟို procedure တွေအောက်နေရောနေနေစိတ်ညစ်နေတဲ့အချိန်ပေါ့နော်အမှတော့လာဆက်သွေးတယ်ဆက်သွေးတော့သူကပြောတာကျွန်တော်က ADB ရဲ့ဟိုဘဏ်ကနေပြီးတော့ငွေချိထားတဲ့နိုင်ငံပေါ့နော်ကျွန်တော်မြန်မာနိုင်ငံကအဲ့တော့သူတို့ရဲ့ ADB country တစ်ခုဖြစ်တယ်အဲ့တော့ AC citizen ဖြစ်တယ်ဆိုတာနဲ့ကျွန်တော်ကြိုက်တယ်နောက်ပြီးအဲ့အချိန်မှာကျွန်တော်ရဲ့လောက်တက်ကနှစ်နှစ်နဲ့အထက်ရှိနေပြီ3နှစ်ခွဲ4နှစ်လောက်ရှိနေပြီသူတို့ criteria မှာနှစ်နှစ်အောက်တော့နှစ်နှစ်တော့အနည်းဆုံးရှိရမယ်လို့ပြောထားတော့အဲ့ဒါလည်းကျွန်တော်ကြိုက်တယ်နောက်တစ်ခုကကျတော့ကျွန်တော် got admission ပေါ့နော်ဒီ again admission ပေါ့ဒီ university admission ရပြီးသားဖြစ်နေတယ်ရတာမှာသူအဲ့ဒီတုန်းကအဲ့နှစ်က ADB JSP မှာသူကနှစ်ကျောင်းစလုံးနှစ်ကျောင်းပေးတယ်ပေါ့နော်ကျွန်တော်တက်ချင်တဲ့ဘာသာအတွက်နှစ်ကျောင်းပေးတဲ့အခါမှာအဲ့နှစ်ကျောင်းစလုံးကကျွန်တော် offer ရထားတယ်ပါတယ်အဲ့ဒါကြောင့်လည်းဖြစ်ကလေးမယ်ကျွန်တော်ထင်တယ်ပေါ့နော်အဲ့တော့အဲ့ဒါလည်းကျွန်တော်ယူရည်နောက်ကအင်္ဂလိပ်စာကကျတော့လေအင်္ဂလိပ်စာသူကနေပြီးတော့ ADB JSP ကသူက scholarship အနေနဲ့အင်္ဂလိပ်စာအမှတ်လုံးဝမတောင်းဟုတ်ကဲ
့
သူက good comment in English ဆိုရင်ရပြီ
ဟုတ်ကဲ့
good comment in english ဆိုရပြီအဲ့တော့အဲ့ဒီဟာရေနောက်တစ်ခါကျွန်တော်အသက်ကလည်း35နှစ်အောက်ဖြစ်နေတဲ့အတွက်ကြောင့်ပေါ့နော်ဆိုပြီးတော့ကျွန်တော်လျှောက်တာလည်း master ဖြစ်တာ ဲ့တော့ဒီခုနကျွန်တော်ပြောလိုက်တဲ့ challenge ကသူ ADP ကိုရှောက်ရမယ့် criteria ဖြစ်တယ်ပေါ့နော်အဲ့ဒါနဲ့ကျွန်တော်ကတိပါသွားတဲ့အတွက်ကြောင့်မို့သူတို့ကနေပြီးစပြီးတော့ပြောပါတယ်အဲ့တော့ရှောက်ချင်သလားဆိုတော့ရှောက်ချင်တာပေါ့ဟိုတည်းမှာရှောက်ချင်တာပေါ့ဆိုတော့ကျွန်တော်လည်းရှောက်မယ်လို့ပြောလိုက်တဲ့အချိန်မှာသူကကျွန်တော်ကို information sheet တခုကို email ကနေပို့ပေးပါတယ်အဲ့ information sheet ကိုကျွန်တော်ဖြည့်ရပါတယ်အဲ့တော့အဲ့ information sheet ရဲ့ title ကဘာရေးထားလဲဆို application form လို့ရေးထားတယ်။အဲ့ဒီကအဓိကတော့ဟိုကျွန်တော်ရဲ့ CV ကျွန်တော်ရဲ့လုပ်သက်ကျွန်တော်ရဲ့ဝင်ငွေအဲကျွန်တော်မိသားစုရဲ့ဝင်ငွေ annually ပေါ့နော်အဲ့ဒါတွေအကုန်လုံးပေါင်းပြီးတော့မေးထားတဲ့ form လေးတစ်ခုပါပဲ A4 နှစ်မျက်နှာစာပါ။အဲ့တော့ကျွန်တော်အဲ့ဒီမှာသူတောင်းထားတဲ့ personal information ပါမယ် study plan ပါမယ် study plan ကလည်းလုံးဝ very brief ပါ။ဘယ်ချိန်ကနေဘယ်ချိန်တက်မှာလဲဘာဘာသာတက်မှာလဲပဲကျောင်းမှာတက်မှာလေဒါတော့ပဲပေါ့နော်အရန်ကြီး study plan ကိုအရန်ကြီး detail မမြင်ဘူးနောက်တော့ academic background မြင်တယ်ကျွန်တော်ရဲ့ဘွေးရမိသားအကြောင်းအရာမြင်တယ် work experience တွေတောင်းထားတယ် english language ကိုလည်းခုနကျွန်တော်ပြောသလိုသူကဟို skilled competency မှာ reading writing မှာ very good sufficient အဲ့ပုံစံတော့ပဲဖြစ်ရတယ်ဟိုအမှတ်တရပါလေမတောင်းထားဘူးပေါ့နော်အဓိကကအဲ့ information ဒီအကုန်လုံးဖြည့်ပြီးသွားပြီးရင်သူကဘာကိုအဓိကထပ်တောင်းလာလဲဆိုတော့ကျွန်တော် annual salary ပေါ့ annual salary ကိုတောင်းတယ် annual salary ကိုကျွန်တော်ရဲ့ salary လည်းပါသလိုမိသားစုရဲ့ salary ကိုလည်းတောင်းတယ်အဲ့တော့ကျွန်တော်ဘာလုပ်ရလဲဆိုတဲ့အခါကျတော့အဖေနဲ့အမေအဲ့ဒီမှာ retire ဟု
တ်က
ဲ့ retire အဲ့တော့ကျွန်တော်သူတို့မေးကြည့်ရငါ salary ကိုဘယ်လိုပြရမလဲဆိုတော့ကျွန်တော်တော့ကျတော့ဘာပြောဆိုတော့ pay slip ပေါ့ကျွန်တော်ရဲ့ pay slip ကိုပြနိုင်ရတယ်လို့ပြောတယ်ကျွန်တော်ရဲ့အလုပ်ကရတဲ့ pay slip ဆိုတော့ fine အဲ့ဒါကျွန်တော်အလုပ်လုပ်နေတဲ့အတွက်ကြောင့်ကျွန်တော် pay slip ကကောင်းကောင်းပြနိုင်အဲ့တော့ကျွန်တော်ထင်တယ်ကျောင်းသူကျောင်းသားအားလုံးကလည်းပဲဟိုအလုပ်လုပ်နေတဲ့သူတွေကရှောက်ဖို့များတယ်ပေါ့နော် the work experience နှစ်နှစ်လောက်ရတာဆိုအဲ့ဒီ pay slip ပြောင်းဖို့အတွက်ကသူတို့တက်ကလိုနေမယ်ဒါပေမဲ့ဘာ problem ထပ်ဖြစ်တာလဲဆိုတဲ့အခါကျတော့မိသားစုရဲ့ salary ပေါ့နော်မိသားစုရဲ့ salary ကိုပြအဲ့ဒါက very challenging ပါအဲ့တော့ very challenging ကျွန်တော်အဲ့တော့ဘာလို့ဘလို့ပြရမှန်းလည်းမသိဘူးဘာလို့ရမလဲသူတို့ကပြောတာရှင်းရှင်းလေး certificate ပြ stamp နဲ့ပြတာဒါပေမဲ့ကျွန်တော်အဖေမိက retire ပြီးတော့ဘယ် certificate ကိုကျွန်တော်ပြရမလဲဘလို့မှကျွန်တော်တို့အဲ့ challenging အရင်ဖြစ်တယ်အဲ့ဒီခါကျတော့ကျွန်တော်ဘာသွားလုပ်တယ်လဲဆိုတဲ့ခါကျတော့ကျွန်တော်ကမေးကြည့်တယ်အဖေရတဲ့တခုကောင်းတယ်ကျွန်တော်အဖေမိရောနှစ်ယောက်စလုံးကအစိုးရဝန်ထမ်းဖြစ်တဲ့အတွက်ကြောင့်မလို့သူက procedure လေးတွေသိတယ်ဘလို့လုပ်ရမလဲဆိုတော့စဉ်းစားကြတယ်ဒီသားစုကောင်းချင်းဆိုင်တိုင်းပဲ ਨੇ အဖေရောမိရောဝန်ထမ်းဖြစ်တဲ့ခါကျတော့ကဲအမေတို့ဖေတို့ရဲ့ pension ထုတ်တဲ့ကုမ္ပဏီ bank ပေါ့နော် bank က bank manager တော့တွေ့တယ်ဘာလုပ်ပေးနိုင်လဲပေါ့ဘလို့လုပ်ပေးနိုင်လဲဆိုတော့သူကနေပြီးစာထုတ်ပေးတယ်အဲ့ bank manager bank ကအဖေတို့မိတို့လာစဉ်ဝင်ွေဒီတလောက်ရှိပါသည်ဆိုပြီးတော့အဲ့လိုမျိုးမြန်မာကျပ်နေပြောတယ်ပေါ့နော်အဲ့ဒါကိုကျွန်တော်ကနေပြီးတဲ့အခါကျတော့ဗမာလူပဲရေးပေးတယ်အဲ့ bank ကသူလက်မှတ်ထိုးပေးတယ်တစိမ့်တုံးပါတယ်အဲ့ဒါကိုကျွန်တော်ကနေပြီးတော့ notary ပြန်ရတယ်ပေါ့နော် notary ပြန်လိုက်ရတယ်ဘာလို့ english လို့ဖြစ်နေတာဟော english လို့မဟုတ်တော့ notary ပြန်ပြီးတော့အဲ့ကျွန်တော်ရဲ့အဖေမိရဲ့ salary ပေါ့နော်ဟို retire salary ရဲ့ကျွန်တော်ရဲ့ဟို pay slip ရဲ့ touch လုပ်ပြီးတော့ခုန application form ပို့ယူပါပဲထပ်ပြောချင်တာကအဲ့ဒါပဲအဲ့ဒါပဲကျွန်တော်လုပ်ခဲ့ရတယ် application fees တခုမှမပေးရတယ်လို့တခြားသောကိုယ့်ရဲ့ documents တွေကို attach လုပ်ရခြင်းမရှိဘူးအဲ့တော့ကျွန်တော် ADP ရဲ့ကျွန်တော်ရဲ့ experience အရာပြောရမယ်ဆိုရင်ကျွန်တော်ကျောင်းရင်လျှောက်တယ် admission ရတယ် ADP ကဆက်သွယ်လာတယ် criteria တွေနဲ့ပြည့်ရလို့ပြောတယ်ပြည့်ရခါကျ application form ဖြည့်တယ်ခုနကသူတို့တောင်းနေလိုအပ်တဲ့ documents တွေကိုကျွန်တော် attach လုပ်ပြီးတော့ပို့လိုက်တယ်အဲ့ဒီနည်းနဲ့ကျွန်တော်ရပါတာပေါ့နော်အော်တခုရှိတယ် application form မှာသူက SC နှစ်ခုမေးတယ် SC ကလုံးဝ short SC ပဲ long SC မဟုတ်ဘူး DD ဖြည့်စရာမလိုဘူးဘောနော်အဲသူကဟိုတခုကပါလဲဆိုတော့ငါတို့ပေးတဲ့ပိုက်ဆံနဲ့မလောက်ရင်တဲ့မင်းပေးပိုက်ဆံနဲ့ဆက်ပြီးအသက်ရှင်ပါလေတဲ့ Australia မှာတဲ့အဲ့ဒါမေးတယ်နောက်တခုကကြတော့ဘာကြောင့်မလို့ဒီ study ကိုဟိုလုပ်ချင်ရတာလဲဘောနော်ကိုရွေးချယ်တဲ့ study ကိုလုပ်ချင်ရတယ်ဆိုပြီးတော့ပြောတယ်အဲ့ဒါကဖြည့်နိုင်တာဘောနော်ကျွန်တော်ကတော့ဒဲရှင်းလိုက်တယ်နင်တို့ပေးတဲ့ပိုက်ဆံကုန်ရင်ငါလက်ထဲမှာဝေဘယ်လောက်ရှိလဲငါအဲ့ဒါနဲ့သုံးတယ်အဲ့ဒါကုံရင်တော့ငါမှလည်းမရှိတော့ဘူးဆိုတော့ကျွန်တော် honestly ပဲရေးပြလိုက်ဟို study ကတော့ဘာကြောင့်တက်ချင်တာလဲကတော့ကိုကလုပ်ခဲ့တဲ့အလုပ်သက်တွေနဲ့အတွေ့အကြုံတွေနဲ့ကိုယ့် enthusiasm ကပေါ်ပြပေါ့ဒါ normal essay ပဲပေါ့နော် upper essay ဒါကဒါကျွန်တော်ရဲ့ experience ကိုပြောပြတာပါကျွန်တော်ဒါ scholarship ကိုရောက်ခဲ့ရတဲ့အခုပေါ့နော်အဲ့ဒါပြီးသွားတော့ကျွန်တော်ကတစ်နှစ်ပေါ့နော်တစ်နှစ်မြန်မာနိုင်ငံမှာပြန်ပြီးလာပြီးတော့ပြန်အလုပ်လုပ်ဖြစ်တယ်လုပ်လို့ဖြစ်ရင်လည်းအဲကျွန်တော်နာနည်းနည်းရင်ဖွင့်ရတော့မှာပေါ့နော်ရင်ဖွင့်ရမယ်ပိုင်းနေပါလားတဲ့။ဘာလို့ဆိုကျွန်တော်အဲ့တော့ NGO member ပဲပြန်လို့ဖြစ်တယ်။ပျော်ပါတယ်ကျွန်တော်အဲ့လုံမှာကျွန်တော် NGO မှာလောက်ရတာပျော်ရတယ်မှာပါတယ်။ဒါပေမဲ့ဘာဖြစ်တယ်လဲဆိုတော့ကျွန်တော်နောက်တစ်ချိန်ပြန်လာပြီးအလုပ်လုပ်ရတာကအခုလက်ရှိအလုပ်နေတဲ့ထိုင်ကုန်မှာထိုင်နေစေဖြစ်တဲ့ပုံပုံများနဲ့ Ministry of Health and Sports ကလူတွေနဲ့ကျွန်တော်အလုပ်လုပ်ရတယ်။ကျွန်တော်စိတ်တက်ကြပါတယ်။စိတ်တက်ကြပါတယ်အလုပ်လုပ်ရတာအင်မတန်ခက်တယ်။ ခက်တဲ့ခါကျတော့ technical ဘိုင်းနေမှာတော်တော်ပျော်ယူတာခက်တယ်ဘာလို့လဲဆိုတော့သူတို့လည်း Titan နဲ့ပညာရေးသူတို့ရှိကြတော့သူတို့လည်းဟိုရာဒူးရဲ့ပညာရေးနဲ့ဆိုတော့ကျွန်တော်ဘက်ကပြန်ပြောဖို့ခက်တယ်ဒါပေမဲ့ခါခါကျရင်ကျွန်တော် background လေးကပုံပြီး specific ဖြစ်ဖို့လိုလာပြီးလို့ကျွန်တော်တွေးရဲအဲ့တော့ကျွန်တော်လုံနေတဲ့အဲ့ဒီအချိန်ကကျွန်တော်လုတ်ခဲ့တဲ့အလုပ်ကကျန်းမာရေးစနစ်ကိုငွေပေးတဲ့health financing ပေါ့နော် health financing area မှာကျွန်တော်အလုပ်လုပ်ဖြစ်တော့ကျွန်တော်အမှကျွန်တော်မသိတာလေးတွေရှိရှိလာတယ်မသိလာတဲ့ရှိရဲ့ဆိုတော့သိလာပြန်တော့လေကျွန်တော်မှ evidence ပြဖို့လိုလာတယ်ဒါမျိုးလေးရှိတဲ့ခါကျတော့ဟာငါဒီဘက် line ကစိတ်ဝင်စားတယ် specifically တော့ဖို့လိုလဲဆိုပြီးတော့ကျွန်တော် PhD ရှာတယ်ပထမတော့ PhD ရှာတော့ကျွန်တော်ကဘာဖြစ်တယ်လဲဆိုပထမကျွန်တော်တက်ခဲ့ရေဟို master ကကျတော့ coursework ဖြစ်နေ research based မဟုတ် research based မဟုတ်တော့ကျွန်တော် thesis ပြလို့မရဘူး publication မရှိဘူးကျွန်တော်မှအဲ့လိုပြန်ပါလာလိမ့်ရှိရဲ့အဲ့အဲ့ဒါဖြစ်တော့ကျွန်တော် okay ဒါဆိုငါတော့ဟို master နောက်တစ်ခုထည့်ယူမှာဖြစ်မယ် research based master တစ်ခုဖြစ်မှာဆိုတော့ကျွန်တော်လိုက်စုံစမ်းတော့တွေ့လိုက်တော့ဒီ course ကိုတွေ့တယ်အဲ့မှာတော့ health economics policy and management ဆိုတော့ခေါင်းစဉ်ကစိတ်ဝင်စားစရာကောင်းပါတယ်ကျွန်တော်အတွက်ဟောဒါကျွန်တော်ခုနပထမယူလိုက်တာက international public health ဆိုတော့ very general ဖြစ်တယ်ပေါ့နော်ဒီ field မှာဘယ်ဘက်ကို specialization ဆိုတာမရှိဘူး even though master လို့ပြောလိုက်ပေမဲ့ဒီကောင်ကကျတော့ specific specialization မရှိဘူးဆိုတော့ကျွန်တော်အောက်ပြီးငါ specialization ရှိရဲ့ research base တခုယူမယ်ဆိုစုံစမ်းတော့ဆွီဒင်တွေ့တယ်။နောက်တစ်ခုကကျွန်တော်တခုတော့ပြောရမယ်။ဒီဟို Australian Awards ကိုလျှောက်ပြီးတော့ကျွန်တော်ထပ်ပြီးစုံစမ်းကြည့်ရတဲ့အခါမှာအဲ့ဒီ scholarship တခုထပ်တွေ့တယ်ပေါ့နော်။ဒီ SINSGP scholarship ရှိအဲ့တော့သူက SINSGP လို့နာမည်မတက်သေးဘူး။Swedish Institute of Scholarship for the Global Professional ဆိုတော့မတက်သေးဘူး။သူက SIN SSLAM ကိုအဲ့တော့နာမည်တမျိုးသူကအဲဟိုသူလည်းအလိုပဲဗောနော developing countries တွေအဲ့ဒါကျွန်တော်ရှက်ဖို့လုပ်ခဲ့ပါသေးတယ်တချို့เนาะ try လုပ်တယ်ပထမတစ်ချက် Australian awards ကို reject TUTC ကလာလीမှာ try လုပ်တယ်ဒါပေမဲ့အဲ့ကောင်ကကျွန်တော်ဘလို့မှ negotiation လုပ်လို့မရဘူးကျွန်တော်မှာ IELTS မရှိဘူးမရှိတဲ့အခါကျကျွန်တော်ဒီလုံးဝရှောက်လို့မရဘူးအဲ့တော့ SNSGP ရဲ့ quota ချက်ကလုံးဝ IELTS လို့တယ်ဟုတ်ဒါပေမဲ့ကျွန်တော် IELTS မလုပ်ခဲ့တော့ပြန်ဘူးကျွန်တော်တို့ကြတော့ဒီဒုတိယတစ်ချက်မှာဘာကြောင့်လဲကျွန်တော် Australian Awards sorry Australia မှာကျောင်းတက်ပြီးသားဖြစ်ပြီးတော့9နှစ်အတွင်းဖြစ်တဲ့အတွက်ကြောင့်မို့သူကဘယ်လိုတော့အဲ့လိုမျိုးဖြစ်တယ်9နှစ်ကြော်သွားရင်တော့ကျွန်တော် IS ထပ်ပြရတယ်အဲ့လိုမှမဟုတ်ရင်တော့သူကဒီလျှောက်လို့မရဘူးပေါ့နော်သူမှကျောင်းအကန့်အသက်ကန့်သက်ချက်လုံးဝမရှိဘူး Australian sorry SNSGP မှာအသက်ကန့်သက်ချက်လုံးဝမရှိဘူးအဲ့လေတခုကောင်းတယ်နောက်ကကျတော့မြန်မာအဲ့ဒီသူက SNSGP က SNSS ကနေပြီး not formal တခုပြောင်းသွားတဲ့ပုံစံဖြစ်တယ်ဒါပေမဲ့ကံကောင်းဆိုတာမြန်မာဆက်ကျင်နေတယ်ตัวอย่างเนาะ developing country ป้อง30จอ40ล้านไม่ติดไปในเฉยมาอะคือ country ป้องมาตัว20จอรอบเป็นติดจันเนาะ20จอรอบเป็นจันเนาะตัว African countries ที่คว้าทุบไล่ตาได้ป่ะตัว African country ด้วยไปได้สปอลาร์ที่ได้ชื่อ developing country ด้วยไปได้ที่ได้ชื่อだใบแม้เลยกันก้องสว่าก็ developing country ကိုคว้าทุบไล่တော့เป็นตะชู่ซอตะชู่ตัวနိုင်ငံนี่สปยกถั่วตัวอยู่มา Thailand ไม่ไปတော့ Thailand อย่างเนาะป่ะเราเนี่ยดูดีอ่ะทุกสู่ Thailand ไม่ไปတော့กูเราเมียนมาနိုင်ငံဆက်ရှိနောက်တစ်ခုကကံကောင်းကျင်တာက SNSGP scholarship ကိုတွန်းတန်းရမှာတိကျဘူးလို့ကျွန်တော်ကသိထားမိတယ်ပေါ့။ဘာကြောင့်ဆိုတော့မလျှောက်ကြဘူး။ Bangladesh တို့ Pakistan တို့ကရှိရကြောင်းကြောင်းလာရအသေးလျှောက်တယ်ဒီနိုင်ငံမှာအဲ့ SNSGP ကရလာရသူရဲ့သူ graph ကိုကြည့်လိုက်မယ်ဆိုရင်အဲ့နိုင်ငံထိုးထောင်နေရပဲ။ထိုးထောင်နေရဒီလူဒီနိုင်ငံကိုပဲဦးစားပေးပေးရလားမဟုတ်ဘူး။ဒီနိုင်ငံကဒီ scholarship ကို promote ကောင်းကောင်းလုပ်နိုင်တော့လူတွေကများများတည်ပြီးများများလျှောက်ရင်းနဲ့များများရကြကျွန်တော်တို့ပြောမယ်ဆိုရင် SNSS တုံးကမြန်မာရတဲ့ဥယျာဉ်ကတယောက်နှစ်ယောက်အများဆုံးရှိ9ယောက်6ယောက်ပဲပေးလို့ရှိတယ်။ဘာကြောင့်ဆိုတော့နိုင်ငံကြီးလည်းများတယ်အဲ့ဒီကနေယူပြီးချရတာဖြစ်တယ်။အခုနိုင်ငံလည်းနေသွားတယ်ဒီမြန်မာနိုင်ငံဆက်ပါပြီးတော့အဲ့ကျွန်တော်တို့နှစ်ကစပြီး SNSGP လို့sorry ကျွန်တော်နှစ်ကဟုတ်တယ်ကျွန်တော်နှစ်ကစပြောင်းလာ။အဲ့ဒါပြောင်းတော့ဘာဖြစ်ဆိုတော့ကျွန်တော်နှစ်ကစပြီးတော့တစ်နှစ်ကို10ယောက်ထပ်ပေးတယ
်။ဟုတ်ကဲ
့။နေတာမဟုတ်ဘူးကျွန်တော်ပြောတာ10ယောက်ထပ်ပေးတယ်။ဒါတော့မှလျှောက်တဲ့သူနေနေပြီလို့နောက်ကဆရာဝန်အတိုင်းဝိုင်းနေရတယ်ဒီနေ့တော့ဟို bias ကိုပြောမယ်ဆိုကိုချင်းကိုချင်းတော့ပဲတင်ပေးတာများတယ်ဒီပြင်ပလူတွေကိုမပြီးတော့တချို့ဘယ်လိုချင်းကြလဲဆိုဒီ scholar ကဆရာဝန်တွေပဲရတယ်လို့လည်းထင်ကြတာရှိတယ်အမှန်တကယ်တော့ different fees different ဘယ်လိုပြောမလဲ academy fee အကုန်လုံးကိုပေးပါတယ်သူ list တော့ရှိတယ်ဒါပေမဲ့အဲ့ list ကလည်းအကုန်လုံးနှီးပါပါတယ်ဒီနှစ်မှာဆိုရင်ကျွန်တော်တို့ကျောင်းသားအသစ်2ယောက်ထပ်တူးတယ်အဲ့2ယောက်ဆိုရင်တယောက်ကဟို designer နဲ့ပတ်သက်တဲ့ဟာပေါ့နော် design ဆိုတာ engineering design နဲ့ပတ်သက်တာတစ်ခုပေါ့နော်နောက်တစ်ခုကကျတော့ education နဲ့ပတ်သက်တာတစ်ခုအဲ့ဒီသူတို့ရဲ့ခေါင်းစဉ်လေးရတယ်ခက်ဆန်းဆန်းလေးတွေအဲ့ master လေးတွေရတယ်စိတ်ဝင်စားဖို့ကောင်းတယ်ဆိုပြောချင်တာကတကယ်စိတ်ဝင်စားစရာကောင်းတဲ့ topic တွေနဲ့ service တွေကောင်းတဲ့ခေါင်းစဉ်တွေနဲ့ပေးနေတဲ့ scholarship တစ်ခုပါအဲ့ဒါကိုမသိကြဘူးပေါ့နော် အဲ့တော့ဒီ scholarship ဆိုရင်ကျွန်တော်ကဒီဒုတိယမြောက်ကျွန်တော်ရဲ့ master share experience တောင်ကျွန်တော်ထိုက်ရတာပေါ့เนาะအဲ့တော့မြန်မာဖြစ်ဖို့လိုတယ်နောက်တစ်ခါကြတဲ့အခါကျတော့သူလည်းလုံးသက်တော့တောင်းတယ်လုံးသက်ကတစ်နှစ်ခွဲရနေနှစ်နှစ်ပေါ့ဒါပေမဲ့ तू ကတော့3000 hours လို့ပြောထားတယ်ဒါပေမဲ့အဲ့ဒါကတွက်လိုက်မယ်ဆိုတစ်နှစ်ခွဲနှစ်နှစ်လောက်တော့အချိန်ရှိတယ်နောက်တစ်ခါကျတော့ तू ကဘာတောင်းလဲဆိုတော့ leadership experience ရှိရမယ်ပေါ့เนาะအဲ့ဒါမျိုးလေးတွေ तू ကတောင်းနေပေါ့เนาะအဲ့တော့ तू လည်း master အတွက်ပဲပေးတာဖြစ်တယ်ဘာလို့ वो PhD လျှောက်လို့မရဘူးပေါ့နော်အဲ့ဒါဒီလောလောဆယ်ဆယ်အဲ့ဒီအခြေအနေပေါ့နော်အဲ့ဒီနှစ်ခုကကျွန်တော်ရရှိခဲ့တဲ့ဟာတစ်ခုပေါ့နော်အဲ့တော့ခုန ADB လိုပဲဒီ SNSTP မှာရဟိုဘာ documents တွေထပ်ပေးရမလဲဆိုတော့ထပ်ရှိတယ်ဟို ADB ကတော့ရှင်းတယ် application letter form တစ်ခုပေးရင်ရပြီသူကဒီဘက်မှာကျတော့ communicate တော့ခုန application form ကိုပဲခွဲထုတ်လိုက်တဲ့သဘောပါပဲအမှန်တိုင်းပြောရင်တော့သူက၄ဆောင်လိုတယ်ဒီဆောင်ပါလေဆိုတော့ motivation letter လို့ရယ် motivation letter ကောင်းကောင်းရေးတတ်ဖို့လိုရမယ်နောက်တစ်ခါကျတော့ကျွန်တော် CV ကကို CV မဟုတ်ဘူးသူတို့ရဲ့ format ကိုတုံးရမယ်အဲသူတို့ format ကိုတုံးရမယ်နောက်က lateral reference နှစ်ယောက်ဆရာသမားနှစ်ယောက်ကကိုကောင်းကောင်း reference ပေးဖို့လိုပါလိမ့်မယ်နောက်ကကျ proof of working experience ပေါ့နော်ကိုရဲ့ working experience ကိုတောင်းတာပေါ့နော်အဲဒီ document နဲ့ဖြည့်ပြီးပေးရတာမျိုးရှိတယ်နောက်တစ်ခါကျတော့ copy of valid passport အဲ့ဒါကကျတော့ဗာလဲဆိုရဲကကျတော့ CV နဲ့ attach လုပ်ပေးရမယ်အခုပေါ့နော်စုစုပေါင်းအဲ့စာရွက်၄ရွက်လိုတယ်အဲ့စာရွက်၄ရွက်စလုံးကိုကျွန်တော်အဲ့ scholarship website မှာအချိန်တိုင်း download လုပ်လို့ရတယ်အဲ့ဒါကိုကကြိုပြီးလေ့လာလို့ရတယ်သူအဲ့ထဲမှာ instruction ပေးထားတယ်ပေါ့နော်ဘာတွေဘာတွေရေးရမယ်ဆိုတာရှိတယ်ဆိုတော့အဲ့ scholarship website က si.se ပေါ့နော်ရှင်းတယ်အဲ့ဒါလေးပဲ si.se ဆိုတာကိုကြည့်လိုက်မယ်ဆိုရင်ဒီ form တွေလည်းရမယ်ဒီ information တွေလည်းရနိုင်တယ်ပေါ့နော်အဲ့ရာနေကျွန်တော်ပြောရတာပေါ့ဒီလောက်ပဲပြောချင်တာကျွန်တော်ရဲ့ process ကအဲ့ပုံစံနဲ့ပွားခဲ့ရပါတော့ကျွန်တော် live talk ရှောက်တာဒီ scholarship ကအလုပ်နဲ့ရခဲ့တာပါလို့ဟုတ်နည်းနည်းရှင်းသွားပြီတဲ့
No I think this is all very very good အကွာဘာလို့လဲဆိုတော့ကျွန်မလည်းဒီ SISJP scholarship ဆိုတာတခါမှမကြောက်ဘူးဒါပထမအဆုံးချိန်ကြောက်ရပါပဲအဲ့တော့ဟို promote လုပ်လို့ရတယ်ဆိုလို့ရှင်ဟိုဒီ podcast မှာ promote လုပ်ပေးမယ် information တွေလည်းထည့်ပြီးတော့ပြောပေးပါမယ်အဲဘလိုပဲဖြစ်ဖြစ်ပေါ့နော်ဒီဟိုfield in high ကိုလက်ခံတဲ့ scholarship တွေဆိုတော့အရင်အရေးကြီးပါတယ်ဘာလို့လဲဆို
တော့ရှားလေးရှားလေးဒီဟုတ်ကဲ့
ရှားလေးရှားတယ်အရင်တော့ဆိုလို့ရှင်ဟိုနည်းနည်း field ဟိုဘယ်လိုပြောမလဲ human rights နဲ့ political science နဲ့ပတ်သက်တဲ့ field မျိုးကိုပဲ focus လုပ်ကြတာဆိုတော့တခြား need design တို့နောက်ပြီး education နဲ့ပတ်သက်တဲ့ဟာတွေကိုတွေ့ရတယ်ဆိုတော့အရင်ဝမ်းသာပါတယ်ဘာလို့လဲဆိုတော့ဒီလိုမျိုးဟို field တွေပေါ့နော် different ဖြစ်တာလို့လည်းကျမတို့ကpromote လုပ်ချင်တယ်ဒါမှဒီဟို varying ဖြစ်တဲ့ field ကလူတွေအကုန်လုံး scholarship တွေ apply လုပ်ကြမှာပေါ့เนาะအဲ့လိုဆိုတော့အများကောင်းပါတယ်ဟိုကျမလည်းနည်းနည်း Google search လုပ်ဆက်ပြီးတော့ research လုပ်ပြီးတော့ဒီ podcast မှာပြောရဲ scholarship နှစ်ခုစလုံးကို promote လုပ်ပါမယ်ရှင်အဲ့တော့ဟိုပြောရတဲ့အများကြီးပဲပါသွားပြီเนาะမေးခွန်းတွေမှာ advice တွေလည်းပါတယ်လူတွေဘာတွေပြောင်းဖို့ပါတယ်လည်းပါတယ်ဆိုတော့ it's all very very ဟို efficient and then like they chat to don't know တီတီမိမိပြောတာပါတော့ဘာလို့ဆက်ပြီးဆက်ပြီးဆရာတို့ကြော်တက်ပြီးမေးတော့မယ်ဘာမေးမလဲဆိုတော့
ရတယ်မေးပါ
ဟာမေးမလဲဆိုအခုလောလောဆယ်ပေါ့နော်အခုရှင်းရှင်းပြောရမယ်ဆိုလို့ရှင်တော့ကျမတို့ဒီ podcast လုပ်တဲ့အခါမှာအခက်အခဲတွေ့လာတာတော့ဘာလဲဆိုလူတွေကတချို့လူတွေကကဲ့ရကြတယ်ပေါ့နော်ဘာလို့မြန်မာပြည်ကနေဟိုဒီလိုမျိုးအချိန်မှာနိုင်ငံအပြင်ကိုထွက်ပြီးတော့scholarship ကိုတောက်ဖို့လို့အားပေးနေတာလေပေါ့နော်ဒီမှာတောက်ဖို့သွားတဲ့ကလေးတွေရှိတယ်လက်နက်ကင်တဲ့ကလေးတွေရှိတယ်သူတို့အားနာပါအောင်ပေါ့နော်အဲ့တော့ကျမကတော့ဟိုအားလက်နာတယ်လေးလေးလေးစားတယ်ဒါမလို့လည်းပဲဟို scholarship ဒီ interview တွေလုပ်လာအခါမှာပေါ့နော်ကျမရဲ့ limited experience ကကြီးကြီးမယ်ဆိုလို့ရှိရင် scholarship application ကို apply လုပ်ဖို့ဆိုတာအချိန်ယူပြီးတော့ apply လုပ်ရတာပေါ့ပထမဆုံး work experience ပေါ့နော်ဒီ work experienceပဲကြည်ပါနှစ်နှစ်လောက်ကြာအောင်မယ်ဆိုတော့ဒါဒီအခုချက်ချင်း apply လုပ်လို့အခုချက်ချင်းရအခုချက်ချင်းထွက်မဟုတ်ဘူးเนาะနောက်ပြီးတော့ scholarship apply လုပ်တဲ့လူဆိုတာလည်းပဲအများသောအဖြစ်တိကိုကိုယ်တိုင်မတက်နိုင်တဲ့အတွက်ကြောင့်မလို့scholarship လုပ်ရတာပါအဲ့ဒါကျမတို့မြန်မာပြည်ကလူတန်းစားအများစုကမတက်နိုင်ပါဘူးနိုင်ငံခြားကိုသွားပြီးတော့
အမှန်ပဲကျွန်တော်တို့လည်းမတက်နိုင်ပါဘူးဟု
တ်တယ်
ဟုတ်တယ်ဟုတ်တယ်ဒီ master လာတက်ကိုတက်လို့ဘလုံးမမဖြစ်နိုင်ပါဘူ
းမဖြစ်နိုင်ပါဘူးဟုတ်တယ်နောက်ကျမတီးသမ ्या ပေါ့နော်ဒီမေးသမ ्या လူတွေလည်းပဲနိုင်ငံခြားမှာစာသင်နေရပါမယ်လို့နိုင်ငံခြားမှာအလုပ်လုပ်နေရပါမယ်လို့ဟိုခုနကကိုပြန်ပြီးတော့ထောက်ပံ့လို့ရတယ်နင်းနဲ့ထောက်ပံ့ပြီးတော့ဟိုအဆင့်တစ်ချိန်ပြန်လာချင်တယ်ဆွဲစိတ်တတ်ရှိတဲ့သူတွေအများကြီးကိုတွေ့လာတာပါဟိုကိုကလည်းဒီလိုမျိုး တခြားဟိုဖာတိဖာတန်နေတဲ့လူတွေနဲ့လည်းမဆက်ဆံမိတဲ့အတွက်ကြောင့်လည်းမတွေ့ရလည်းပါပါတယ်ဒါမှမဟု
တ်ဟုတ်ကဲ့နော်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ perspective တစ်ခုရှိတယ်ကျွန်တော်စီမံတယ်ဒီပါလဲဆိုတော့ကျွန်တော်လည်းပြောခံရပါတယ်ကျွန်တော်ကဒီဟိုကျွန်တော်ကဒီခုမဖြစ်ခင်ကတည်းကကျွန်တော်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီညီငယ်ညီမငယ်တွေကျွန်တော်နဲ့ same batch တွေကိုရီမာတွေပေါ့နော်ဟိုအများနဲ့ကျွန်တော်အများနဲ့ encourage လို့ရှောက်ပါရှောက်ပါရှောက်ပါအခုဒီအချိန်မှာကျွန်တော်ကနေပြောပို့လို့တိုးလို့တော့ရှောက်ခိုင်းဖြစ်တယ်ဆိုတော့တချို့ကအဲ့လိုပြောခံရတယ်ဟုတ်တယ်အမလိုပဲကျွန်တော်လည်းပြောကြတယ်ဗာလဲဆိုတော့ကျွန်တော်ဒီချင်းကြီးမှာပါကစ္စတန်နဲ့ထွက်ခိုင်းတာလေဒါဟိုကိုလိုယုံတာလားလို့နောက်ပြီး sacrifice ကိုလုပ်နေတဲ့ကလေးတွေကိုအာမနာဘူးလားဒါ personal development လုပ်ရမယ့်အချိန်ပေါ့ဘူးလို့ပြောကြတယ်အာသူတို့ perspective ကိုကျွန်တော်ဘာမှ judge မလုပ်ချင်ပါဘူးသူတို့လည်းသူတို့ရဲ့ဟို emotion ရှိမယ်သူတို့ရဲ့ခံယူချက်ရှိမယ်ကျွန်တော်နားလဲပါတယ်ဒါပေမဲ့ကျွန်တော်ရဲ့အမြင်ကတော့ဘယ်လိုလဲဆိုတဲ့ခါကျတော့ကျွန်တော်တို့လူတွေမှာဟိုအကျွေးလိုက်တော့လည်းကောင်းစွန့်ရင်လိုက်တော့လည်းကောင်းတရားနဲ့တရားပုံစံမတူကြဘူးခင်ဗျာနောက်တစ်ခုကသူတို့ရဲ့ပေးဆက်ခဲ့တဲ့ရှေ့မှာရှေ့နှစ်ပေါ့နော်ဒီပုံမှန် saturation မှာသူတို့မှလည်းပေးဆက်ခဲ့ရတဲ့ဟာရှိပါတယ်ဘာကြောင့်လဲဆိုတော့သူတို့တွေဒီမှာထားပါတော့ကျွန်တော်ဟိုကိုကိုကိုမို့လို့ပြောမှမဟုတ်ကျွန်တော်ကဲ့သို့သောသူတွေအကုန်လုံးရှိမယ်ပေါ့နော်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဘဝတစ်လျှောက်လုံးမှာဟိုအဲ့ပုံမှန် normal saturation chain နေခါလာတော့မှကျွန်တော်က remote area ဆိုရယ်လုံးဝဖွင့်ပြူမှုမရှိတဲ့နေရာတွေထိသွားပြီးအလုပ်လုပ်ခဲ့ရတယ်ရှိတယ်။အဲ့မှာမှာတစ်နှစ်နှစ်နှစ်မဟုတ်ဘူး၃-၅နှစ်၆-၇နှစ်လုပ်ခဲ့ရတယ်ရှိတယ်။အဲ့တော့သူတို့မှာ experience တွေစုမိတယ်။သူတို့မှာ knowledge တွေရှိတယ်။အဲ့တော့သူတို့ knowledge တွေကအရင် value တွေဖြစ်တယ်။အဲ့ဒါကို polish တက်ဖို့အတွက်ကသူရဲ့ future career အတွက်က master ဘွဲ့တစ်ခွဲရတယ်။အဲ့တော့မှာသူတို့ရဲ့ career development ကိုသူတို့ခုံကူးနိုင်တယ်။အဲ့တော့ကျွန်တော်က normal situation မှာတော့မှာသူတို့အရင် promote လုပ်တယ်ရှောက်ချပါရှောက်ချပါလို့ပြော။ဒါပေမဲ့ဒီအချိန်မှာဒီလိုလူမျိုးတွေကဟုတ်ပါလေဒီ revolution မှာပါဝင်ဖို့အတွက်တော်ခုသွားတဲ့လူတွေရှိမယ်သူတို့ကဝင်ဖို့ထပ်ဝင်ကြရအောင်ပါလားပေါ့ဝင်ရင်တည်းသူရှိမှာပဲဝင်ကြပါစေခင်ဗျာသူတို့လုံနိုင်တယ်ဒီ capacity ရှိလို့သူတို့ဒါပေမဲ့တချို့လူတွေကကြတော့ဟိုအချင်းချင်းပြောမယ်အဲ့လို capacity ဘက်ကမသွားနိုင်ဥမာထပ်ပါလို့ကိုကသွားပြီးတော့မှ person ဖြစ်လာမျိုးရှိမယ်ဥမာကိုကမလုပ်တတ်မကင်တက်တည်ဖြစ်နေမယ်ဆိုတဲ့လို့ရှိရင်ဟိုရောက်ရင်ကိုကလူပုံတယောက်ဖြစ်မယ် maybe တနက်တက်တယ်ဝင်ပါလိမ့်မယ်ဒါပေမဲ့ဒီလူတယောက်ကသူရဲ့နေရာမဟုတ်ဘူး။သူကျွမ်းကျင်ပိုင်နိုင်တဲ့နေရာမဟုတ်တဲ့ကောင်။သူဝင်ပါပြီးရင်အခေတ်ကြီးမတော်တဆညာတည်သွားခဲ့ရင်သူလုတ်ခဲ့တဲ့ညတော့နိုင်ငံအတွက်အကျိုးပြုနိုင်တဲ့ knowledge တွေ values တွေအကုန်လုံးက waste ဖြစ်သွားမယ်လို့ကျွန်တော်ခံစားမိတယ်။ဒီလိုလူတယောက်ဆုံးရှုံးသွားရင်ကျွန်တော်အတွက်ပါပေါ့နော်။ပြီးတော့နိုင်ငံကိုတည်ဆောက်တယ်၊ကူညီရေးဆွေးနွေးနေရမှာကျွန်တော်တော့နှစ်မျိုးမြင်တယ်။တစ်မျိုးကဘာလဲဆိုတဲ့အခါကျတော့ emergency resilient ပေါ့နော်။မြန်မာနိုင်ငံကြီး resilient ဖြစ်ဖို့လို့လေ။ resilient ရဲ့အဓိပ္ပာယ်ကကျွန်တော်ရဲ့ definition ပေါ့နော်ဘယ်လိုလဲဆိုရတော့ emergency မှာ emergency ကို respond လုပ်နိုင်ရမှာဖြစ်တယ်လို့ at the same time ပေါ့နော် development process တွေကိုလည်းကျွန်တော်တို့မေ့ပြထားလို့မရပါဘူးအဲ့တော့ development process တွေဒီအချိန်မှာကျွန်တော်အရန်လို့မရတာမှတ်ပြီးမယ်ကျွန်တော်တို့မေ့ပြထားလို့ရတဲ့အရာတော့မဟုတ်ဘူးနောက်ပြီးတော့တနေ့မြန်မာနိုင်ငံ recover ဖြစ်သွားပြီဆိုရင်ဒီ development process တွေကလိုက်လာဖို့လိုတယ်လိုက်လာဖို့လိုတဲ့အခါမှာကျွန်တော်ထပ်ပြောမယ်အခုကျွန်တော်တို့ CDN NaN CDN လောက်ကြရတူရှိတယ် okay NaN CDN လို့ပြီးတော့အစိုးရမှာထိုင်ကုန်မြေချင်းလို့ဒီထိုင်ကုန်မှာထိုင်နေသူတွေရှိတယ်ဆိုတော့ဒီလူတွေကကျွန်တော်တို့အစိုးရတက်ရင်ဒီလူတွေကိုကျွန်တော်ဆက်ပြီးတော့ခေါ်ထားမှာကျွန်တော်တို့မှာမိခွန်းတွေရှိတယ်အဲ့တော့ဒီလူတွေကိုမခေါ်ထားဘူးထုတ်ပြမယ်ဆိုရင်ဒီလူတွေကလည်းအမှန်တမ်းပြောရင်သူ့တိုင်းတာနေပြီးတော့ရည်ချင်းတော့ရှိကြတယ် perception နဲ့ခံယူချက်တွေเนี่ยလူတွေအတွက်ကိုသိပ်ပြီးတော့ကျွန်တော်အဆင်မပြေလို့ဒါပြောနေကြပြီလေသူတို့ရည်ချင်းရှိပဲမဲ့အဲ့တော့ကျွန်တော်တို့သူတို့လူမျိုးတွေเนี่ยအပြိုင်လုံနိုင်ဖို့ replace လုပ်နိုင်ဖို့ကျွန်တော်တို့မှာ human resource လို့ရ
ဟုတ်ကဲ့
အဲ့ဒီအချိန်ကျရင်အဲ့ human resource ကိုဘယ်အနေဖြည့်မှာလဲကျွန်တော်ပြောပြတယ်ဆိုတော့ emergency မှာလုပ်ခဲ့တဲ့လူတွေကိုကျွန်တော်လေးစားနေပါပဲသူတို့တွေဝင်ပြီးတော့လုပ်ပေးနေတဲ့အားယူကျွန်တော်ထာဝရလေးစားနေတယ်အများနဲ့လည်းမော်ကွန်တင်နေတယ်တစ်ခါမှာလည်းကျွန်တော်တို့ development process လုပ်တဲ့အခါမှာလိုအပ်တဲ့ human resource တွေကိုကျွန်တော် reserve လုပ်ထားဖို့ပြောတယ်လို့ကျွန်တော်ခံစားမိတယ်အဲ့တော့ဒီလိုလူမျိုးတွေကဒီလိုမျိုး reserve လုပ်ထားလိုက်မှဆိုကြလို့ရှိရင်ကျွန်တော်ပြောရဲတယ်ဗျာဒီအချိန်မှာအားလုံးကကိုယ့်နိုင်ငံကိုတက်ဖို့ကျွန်တော်တို့ဆိုလည်းပြန်လာခြင်းနဲ့ပြန်လုပ်ပေးခြင်းတယ်ဒါပေမဲ့အခြေအနေကမပေးနိုင်ဘူးဖြစ်နေတယ်ဆိုတော့ကျွန်တော်မှစဉ်းစားရတဲ့အရင်ချက်တွေအဲ့တော့ဘာဖြစ်လဲဆိုတော့အဝေးမှနေနေရတယ်ကိုယ်နိုင်ငံအတွက်ကိုအဝေးကနေလုပ်ရတယ်နောက်တစ်ချက်ကိုယ်နိုင်ငံအတွင်းမှာအဲ့တော်ရင်းခုပြီးတွားရတဲ့လူတွေလေးစားတယ်အပြင်မှာထွက်ပြီးရောနေတယ်ရတယ်သူ့အတိုင်းတိုင်းတူမြန်မာနိုင်ငံကိုပေးလို့ရတာရှိပါတယ်နီလန်မောင်းမောင်းဆောင်နဲ့ကိုညီလို့ရတာရှိပါတယ
်
even မြန်မာပြည်တွင်းတွေပြီးတော့တော်မထွက်ဖ ೇನೆ မြို့ပေါ်မှာနေနေတဲ့သူတွေလည်းရှိတယ်သူတို့ဘာလို့ပြီးနေလဲသူတို့ထက်ကိုအပြင်ရောက်နေတယ်ပို့လို့ပြီးနေတယ်လို့ကျွန်တော်တူတဲ့အမြင်ကပြောပြရစီလုတ်ပေးနိုင်နေပြဆိုတော့လေကျွန်တော်ပြောချင်တာနိုင်ငံခြားထွက်လိုက်တယ်ဆိုတာလေကို့စားလေကိုလုတ်တယ်လို့ကို့ကိုယ်ကို reserve လုပ်ထားလေဟုတ်တယ်လို့ဒ ောက်တစ်ခုကမြန်မာနိုင်ငံအတွက်လည်းတတိတဖို့ပြည်နေပုံစံနဲ့လုပ်လို့ရပါတယ်စိတ်ရှိမယ်ဆိုတော့เนาะ then မြန်မာနိုင်ငံ recover ဖြစ်နေတဲ့ stage အရင်ဒီလူရပြန်ပြီးတော့ကိုယ်နိုင်ငံအတွက်အပြင်းထန်ပြင်းအမြန်ကူညီပံ့ပိုးပေးနိုင်တယ်လို့ကျွန်တော်မြင်တယ်ဒါကြောင့်မို့လို့ကျွန်တော်က personal development ရတော့မဟုတ်ဘူး scholar လျှောက်နေတဲ့လူတွေနိုင်ငံထွက်ဖို့ကြိုးစားနေတဲ့လူတွေကိုကျွန်တော်ဒီ warmly welcome ပါသူတို့အများနဲ့ support လုပ်နေဖြစ်တယ်ဒါကျွန်တော်ရခံကြတယ်เนาะဒါကျွန်တော်အမြင်လားဟုတ်တယ
်ဟုတ်ကဲ့ကျမလည်းဟိုသဘောတူပါတယ်ဟိုဘသူ့အမှလည်းထွက်ပါလို့လည်းအရင်ကြီးလည်းမတိုက်တုံးဘူးဟိုနေပါလို့လည်းမတိုက်တုံးဘူးဒါ individual choice ကိုလေးစားတဲ့အနေနဲ့ပါဒါမျိုးထွက်ချင်တဲ့သူတွေရှိလို့ရှင်လည်းထွက်ချင်တဲ့သူတွေကိုပြောချင်တယ်အဲ့ဒါတော့ guilty မဖြစ်ပါနဲ့ပေါ့เนาะတကယ်ကျမယုံကြည်တယ်ဘာလို့ဆိုကျမကိုယ်တိုင်လည်းပဲမြန်မာပြည်မှာမနေတာနှစ်16 19နှစ်ရှိနေပြီအဲ့လိုမြန်မာပြည်ပဲချက်တယ်မြန်မာပြည်ကိုပဲခုန်နေတာအဲ့တော့ကျမမှာဒီ education ဆိုတာပညာတတ်တဲ့အခြေအနေတာမရှိခဲ့လို့ရှင်ခုလိုမျိုးကူညီနိုင်မယ်မထင်ဘူးပေါ့နော်နိုင်ငံ
အပြင်ဟု
တ်ကဲ့အဲ့ဒါကြောင့်မလို့ဘလောက်ပဲ situation နဲ့ရှင်းနေတဲ့ဟိုဒီလိုမျိုးအခြေအနေမှာကူညီနိုင်တဲ့စိတ်သက်ရှိအောင်လို့ဒီ podcast တွေကိုလုပ်ပေးချင်တာပေါ့နော်နောက်ဟိုကတော့ဟိုဒီ scholarship အတွက် prepare လုပ်နေရင်းနဲ့လည်းပဲဟိုရေရှည်ခရီးကိုမျောလင်းချက်ရှိစေချင်တယ်မျောလင်းချက်မရှိဘူးလို့ထင်နေတဲ့သူတွေအတွက်ပေါ့เนาะအဲ့ဒါကြောင့်မှာဟိုဘယ်သူမှမလေးစားဘူးလို့လည်းမဟုတ်ဘူးဘယ်သူမှလည်
းဟုတ်တယ်ဘယ်သူမှလည်းမလေးမစားလည်းမလုပ်ပါဘူ
းအဲ့ဒါလည်းကြောက်ပါတယ်ဟုတ
်တယ်ကြောက်ပါတယ်ဟုတ်ကျွန်တော်တို့ကကျောင်းရင်လည်းကတ်တော့ကတ်တာကလေကျွန်တော်ကအခုတော့လူတိုင်းကိုလည်းနားလေတယ်ကျွန်တော်ပြည်သူတွေလည်းအရန်ကိုပြင်းနေနေကြပြီဟိုတော်တော်လေးဟိုဖြစ်နေတော့လေတချို့ဆိုရင်ဟိုโอ้กูပြောလိုက်တာ ਨੇ အမြင်မကြည့်လို့ဟိုးဆဲလိုက်တာဟိုးပြောလိုက်တာမျိုးတွေရှိကြတယ်ကျွန်တော်တို့လည်းခွင့်လွှတ်နေပါပြီအခုဆိုရင်ကျွန်တော်အခုလောဆယ်ဖြစ်နေတာကျွန်တော်ပြည်သူရအကုန်တူတူပဲအကုန်လုံးဒုက္ခခံနေရအကုန်လုံးအဲ့ဟောင်လွတ်မြောက်ဖို့အတွက်ရုံးထွက်ဖို့အတွက်ကြိုးစားနေကြရတယ်လို့မြင်တယ်ပေါ့နော်အဲ့လိုပါပဲအခုကျွန်တော်ဒီညက်ကိုလာမဲ့ scholarship ညီလေးညီမလေးလည်းတို့တွေကကြိုးစားနေကြတယ်တို့ထွက်လာနိုင်အောင်ကြိုးစားနေကြတယ်ပြီးတော့တို့လည်းမမ်မေဂျာပြောသလိုပါပဲတို့တွေပါပြောလဲဆိုตัวนั้นนี่จ้ะตรุ guilty ဖြစ်နေတယ်ကျွန်တော်တို့အများအင်ဂရစ်တကယ်ဒီမဟုတ်ဘူး reserve လောက်ထားပါဒီနိုင်ငံနေပြီးတော့လေကုညီလို့ရတယ်ကုညီလို့ရပါတယ်ပေါ့เนาะကျွန်တော်အဲ့လိုမျိုးပြောထားတယ်တကယ်လေးရပါတယ်ကျွန်တော်ဖြေသိမ့်နေရတယ်မဟုတ်ဘူးတကယ်လုပ်လို့ရတယ်ပေါ့เนาะပြင်ပကနေလို့ရတယ်ပေါ့เนาะဟုတ်ဟု
တ်အန်လေးချီပါလေဟုတ်ကဲ့သူတို့လည်း sacrifice နဲ့ထွက်လာရတာပါကိုချစ်တဲ့မိသားစုနဲ့အချိန်ပြန်တွေ့ရမလဲကိုတို့အချို့တို့အားလုံးမြန်မာပြည်နဲ့အဆက်အနွယ်လေးရှိပြီးသားပါအဲ့တော့သူတို့လည်း personal sacrifice နဲ့ထွက်လာရတယ်ဆိုတာနည်းတဲ့အရာမဟုတ်ပါဘူးအဲ့တော့အတိမပြုတ်ဖို့လို့လိုအပ်တယ်ပေါ့နော
်
အဲ့တော့တကယ်သင်ချာအနေနဲ့တွက်ကြည့်လိုက်မယ်ဆိုလို့ရှိရင် scholarship တွေကအခုပြောတဲ့အတိုင်းပဲနည်းနည်းလေးပဲပေးတာတသောင်းတောင်မှမပြည့်ဘူးဘာလို့လဲဆိုတော့အားလုံးရှိတဲ့ scholarship တွေကိုပေါင်းကြည့်လိုက်ရင်တော့လူတသောင်းမပြည့်ပါဘူးဒါရာကနန်းမရှိတဲ့ scholarship တွေပေးရပါအဲ့တော့နိုင်ငံတို့တနိုင်ငံလုံးနဲ့ရှင်လိုက်မယ်ဆိုလို့ရှင်ပေါ့နော်အဲဒီရာစုလောက်ကလေးရှိတဲ့လူလေးတွေထွက်သွားတာလို့ပဲဟိုကောင်းကောင်းလို့ထွက်သွားတယ
်ဟိုပြီးတော့လည်း scholarship ဆိုတာကလည်းဟိုဘယ်လိုလဲခုလျှောက်ခုရတဲ့အရာလို့မဟုတ်ဘူးလေနော်ကံလည်းမူတည်ရဲ့ရှေ့မှာကိုလုပ်ခဲ့တဲ့ကြိုးစားခဲ့တဲ့အရာတွေလည်းရှိသေးတယ်ဆိုတော့အခုကျမှကောက်ထွက်သွားတာမျိုးမှမဟုတ်ကြတော့ဘာမှမလုပ်ဘဲနဲ့မြန်မာနိုင်ငံမှာမနေဘူးဒီနိုင်ငံမှာအဆင်မပြေတော့ဘူးဟဲ့ဆိုပြီးတော့ကိုယ်ပိုင်ဆိုင်နဲ့ကိုအပြင်ထွက်သွားတာမျိုးဆိုရင်တော့လေဒါဆိုရင်တော့တမျိုးပေါ့နော်ဒါကတော့ကိုလိုရုံးသလိုပဲပြောတော့
မယ်
scholarship နဲ့လာမဲ့သူတွေကတော့ကျွန်တော်ကတော့အဲ့လိုဘလို့မှမမြင်ဘူးသူတို့လုပ်ပါဆက်ပြီးရှောက်ပါအားပေးပါတယ်ဆိုပဲကျွန်တော်ပြောချင်တာ
ပါဟုတ်တယ်ရှင်ဟိုဒီ scholarship မှာရှိတဲ့ personal statement ရေးရတဲ့အခါမျိုးဆိုလို့ရှင်လည်းပဲကိုနိုင်ငံမှာကိုအလုံးမလုပ်ထားဘူးကိုနိုင်ငံမှာဒီဟိုကို feel မှာပေါ့နော်မလုပ်ထားဘူးဆိုဘလို့မှစဉ်းစားလို့မရ
ဘူးဘလို့မှမယူနိုင်တော့ဘူးဟုတ်ပါတယ်ဘလို့မှယူနိုင်မှာ
ပေါ့အဲ့ဒါကြောင့်မို့လို့ဒီလိုမျိုးပေးဆက်ထားတဲ့သူမှသာလည်း scholarship ကိုလည်း apply လုပ်ခွင့်ရငကိုယ်တည်းကရပြီးသားပါဟုတ်တခြားမပေးဆက်ထားတဲ့သူအနေနဲ့ဘယ်လိုမှလုပ်လို့မရပါဘူးအဲ့တော့
မှန်ပါဘူးဟုတ်ကဲ
့ scholarship ကို apply လုပ်တာတော့အားပေးပါတယ်ဟိုတခြားလည်းလည်းအားပေးတယ်ကိုလည်းအားပေးတယ်အားရလည်းဝင်ပြီးတော့လုပ်လို့ရနေတယ်လ
ို့ပြောအားပေးပါတယ်လို့ဟုတ်ကဲ့ဒီအကကွာပေါ့နော်ကျွန်တော်ချက်ပြီးတော့ပြောချင်တာကအခုလေကျွန်တော်အခုပြောတဲ့ scholarship နှစ်ခုစလုံးကဟိုပထမတစ်ခုဆိုရင်သူကဟို deadline မရှိဘူး deadline အကုန်လုံးကသူ့ကြောင်းနဲ့သူခေါ်တဲ့အချိန်နဲ့ကိုလျှောက်တဲ့ဘာသာနဲ့ကိုလျှောက်တဲ့ကြောင်းရဲ့ deadline ပေါ်မှာပဲလုပ်ကြည့်တာအဲ့တော့သူကတစ်ခုတော့ရှိတာပေါ့နော်ဒီ scholarship ကဘာသမတ်ဆို intake တွေသတ်မှတ်ထားတယ်ဘယ် intake ကိုမှသူက scholarship ပေးမယ်ဆိုတာရှိတယ်ဆိုတော့ကျွန်တော်မှားချင်တာကလျှောက်ကြရမယ့်သူများပေါ့နော်လျှောက်နေတဲ့သူများအကုန်လုံးကဒီ website ဒီပေါ်တော့တွားပြီးတော့ဟို regularly ဟိုတွားကြည့်ပါနောက်ပြီးတော့ကျ website ဒီကိုယ်တိုင်ဖတ်ပါ တခုရှိတာကကျွန်တော်တို့ညီငယ်ညီမတွေကဘာဖြစ်လာလဲဆိုတော့နောက်ပိုင်းမှာကဟိုဇောလေးများလာကြတာပေါ့เนาะအပြိုင်ဆိုင်နဲ့ဖြစ်နေကြတဲ့ဆိုတော့ဘာဖြစ်လဲဆိုတော့ကိုယ်တိုင်အားစိုက်ထုတ်မှုတည်းသူများအောင်ဆိုတော့တေချာတဲ့သူပဲမေးချင်ကြတဲ့သူတွေအများလာတယ်အဲ့တော့ဘာဖြစ်လဲဆိုတော့ဟိုကိုယ်တိုင်တော့ဘယ်ရာမှမတေချာဘူးလို့ကျွန်တော်ကထပ်ပြီးမိုင်းလို့ချင်တယ်ဘာကြောင့်လဲဆိုတော့တော်တော်များများမထားပါတော့မန်တာကိုလာလာမေးကြတယ်စီနီယာတွေလာလာမေးကြတယ်မမေးနဲ့လို့ကျွန်တော်မပြောမေးရမယ်ဘာကြောင့်လဲဆိုတော့တင်းစီကွာတင်းစီလို့သူဒီ themes လို့မှာထားပါတော့ကျွန်တော် ATVGS ဆိုရင်တေးကြတယ်သူရဲ့ themes က develop country ဆိုတဲ့ဟာကို developing country ဆိုတာကိုတော့တင်းတယ်နောက်ပြီးတော့သူရဲ့အိမ်မိသားစုရဲ့စင်ရင်မှုပေါ့နော်မတက်နိုင်ဘူးဆိုတာဒီကြောင်းဆက်မတက်နိုင်ဘူးဆိုတဲ့ဟာကိုတော့တင်းတော့ကိုရေးပြီဆိုရင်ကို financial hardship ကိုအပားပေးပြီးရေးရတယ် ATVGS အဲ့နောက်တစ်ခုကျတော့ SINGP ကကျတော့ဘာကိုတင်းရလဲဆိုတော့ sustainable development goals ကိုတင်းတယ်ဆိုတော့ sustainable ကိုလုပ်ချင်တဲ့အလုပ်တွေကိုယ့်ရဲ့ future career တွေကsustainable development ကိုလည်းဘလို့ link ဖြစ်နေတယ်။ကိုကဒီကနေတက်လာတဲ့ပညာရေးတွေဘလို့ support လုပ်မယ်။ဒါမျိုးတွေကိုသူကပြောတာရှိတယ်။အဲ့ဒါတွေကကျွန်တော်ဘယ်ဖြစ်တယ်လဲဆိုတော့ mentoring တွေ mentor သမားတွေနောက်ပါကိုယ့်ရဲ့ senior သမားတွေကမှပြောနိုင်တာ။ဒါမျိုးကသူက paper ကမှရေးမထားဘူး။သူ criteria တွေကအဲ့လိုမရေးတာ။အဲ့တော့ဒါမျိုးတွေတီးဖို့အတွက်ကတော့ဟုတ်တယ်။ mentor တွေလို့လေ။ဒါဒီနေလေသူကဒီ scholarship တွေတစ်နှစ်နဲ့တစ်နှစ်တစ်နှစ်နဲ့တစ်နှစ်မှာသူ changes ဟို slight changes တွေရှိနိုင်တယ်ပေါ့နော်။အဲ့ attitude တွေကကိုယ်တိုင်ဖတ်မှပြီးတာအဲ့တော့အဲ့ website တွေကိုယ်တိုင်သွားပြီးဖတ်ကြပါကိုယ်တိုင်သွားပြီးလေ့လာကြပါလို့လည်းကျွန်တော်ကနေပြီးတော့ဟိုထပ်ပြီးတော့စောင့်ပြီးပြောခြင်းတယ်ပေါ့နော်နောက်ခါကျတော့ make notes note လုပ်ထားဖို့ကျွန်တော်ကပြောခြင်းတယ်အားလုံးကိုလေတော်တော်များများဖတ်ပြီးရင်ထားခဲ့ကြတယ်ကျွန်တော်အဲ့လိုမလုပ်ဘူးကျွန်တော်ရှောက်ဘဝမှာရှောက်ခုတာအာ chimney ရှောက်ခုတယ် science tv ရှောက်ခုတယ် australian world ရှောက်ခုတယ် adb ရှောက်ခုတယ်ပေါ့နော်ဒီလေးခုပဲရှောက်ခုတယ်ကျွန်တော်အကုန်လုံး notes လုပ်ထားတယ်ကျွန်တော်ပြီးတော့ဟို rationalize လုပ်ထားတယ်ဒါအဲ့လိုမျိုးပေါ့နော်လုပ်ထားတဲ့ခါကျတော့ကျွန်တော်ဒီမှာရှောက်ဖို့ကြောက်ရည်ဖြစ်တယ်နောက်တစ်ခုကဟို scholar တစ်ခုရှောက်ပြီးရင်ကျန်တဲ့ဟာတွေပါဆက်ရှောက်လို့ရတယ်ကြာအကုန်လုံးက link ရှိတယ် check ဘုပုံစံတူတူလေးတွေပဲအားလုံးပါလေအဲနောက်ကကျွန်တော်ကံကောင်းတာဘာဖြစ်လဲဆိုတော့ကျွန်တော်ကံကိုကောင်းတယ်လို့ပြောရတယ် education ဘက်မှာတော့လေအဲ့လိုမျိုးခုန EDB ကလည်းကျွန်တော်လာပြောတယ်အဲကျွန်တော် SIG ကိုလည်းဒီကရှောက်လိုက်တယ်ရပါတယ်အဲရှောက်လိုက်တယ်ရတော့ဒုတိယချိန်ပေါ့နော်ရှောက်ပါဒါပေမဲ့ကျွန်တော် interview နဲ့ပတ်သက်လို့မှကျွန်တော် english နဲ့မပြီးလိုက်ရဘူးအဲနောက်တစ်ခုကကျတော့ interview လည်းမရှိဘူးကျွန်တော် interview လည်းမဖြေခဲ့ရဘူးဆိုတော့ interview ညပိုင်းမှာကျွန်တော်ရကြင်မှာရမှာတော့ပြောတယ်ပေါ့နော် interview
ဘာလို့ you talk so well I don't think so
ဒါမဲ့ကျွန်တော်ပြောချင်တာကဘာလဲဆိုတဲ့အခါကျတော့ english စာလိုအပ်ပါတယ် even though ကျွန်တော်က english စာကိုခုကျွန်တော်ပါတယ်ကျွန်တော်ဟုတ်ဖြစ်တယ်လို့ပြောလိုက်ပြီးမယ်ဟိုကံကောင်းတယ်လို့ပြောလိုက်လို့ရတယ်ကျွန်တော်အင်္ဂလိပ်စာကိုဝါသနာပါလို့ရမှန်တိုင်းပြောရင်ဒီကျွန်တော်10တန်းပြီးခဲ့တဲ့အင်္ဂလိပ်စာကိုတအားကိုဒီဇိုင်းလုပ်မှချိုးစားတယ်ဒါပေမဲ့ကျွန်တော်ဟိုကျွန်တော်မှလည်းဟိုရှင်းရှင်းပြောမယ်ဆိုအင်္ဂလိပ်စာအနေနဲ့ချက်ရှိတယ်ကျွန်တော် writing အရင်ရတယ်ကျွန်တော်အတွက်က writing အဆင်ပြေ listening ရတယ် reading ရတယ်ကျွန်တော် speaking အားနေတယ်ကျွန်တော်ဘာကြောင့်ဆို speaking အားနေတာကအခုနဟိုဝါသနာကြောင့်ဖြစ်မယ်ကျွန်တော်အဲ့အင်္ဂလိပ်စာတအားလေ့လာတော့ကျွန်တော်တစ်ခါခါကျွန်တော်လေ့လာတဲ့ပုံစံ literature ပုံစံမျိုးကြီးတွေသွားလေ့လာလို့ဖြစ်နေတော့ကျွန်တော်စကားတွေ့ရတာမှာ error တက်မှာအရန်ကြောက်တယ်အဲ့တော့ကျွန်တော်ကစကားတွေ့အရန်ဟို hesitant ဖြစ်တယ်ပေါ့နော်စကားမထွက်လာအောင်စကားလုံးနေရသူကလည်းမထွက်လာအဲ့ကျွန်တော်ရဲ့ error ပေါ့ဒါပေမဲ့ဟိုပြောချင်တာကဘာလဲဆိုကျွန်တော်မှာအင်္ဂလိပ်စာအားနည်းချက်ရှိပါသေးတယ်ဒါပေမဲ့ကျွန်တော်ရှောက်ဖြစ်အောင်ရှောက်တယ်ရတယ်နောက်တစ်ခုကကျွန်တော်လိုမျိုးဟိုအင်္ဂလိပ်စာဟိုမရှောက်ခင်းနေတော့မလုပ်စေချင်ဘူးနည်းနည်း confident တက်အောင်လို့သင်တန်းတွေတက်ဖို့လိုပါတယ် IELTS test လို့တက်ပြီးဖြေပါကျွန်တော်အားပေးပါတယ်အနည်းဆုံးတော့တချို့ပြောကြတယ်အကိုလည်းဒီလိုမျိုးမလုပ်ဘဲနဲ့သွားတယ်ကျွန်တော်လည်းအဲ့လိုသွားမယ်အဲ့လိုတော့ကျွန်တော်တော့မပြောစေချင်ဘူးကျွန်တော်တော့တက်စေချင်ပါတယ်ဟိုကျွန်တော်ကံကောင်းလို့ရသွားတယ်ဖြစ်ကောင်းဖြစ်မယ်ဘာဖြစ်ဖြစ်ပြောအင်္ဂလိပ်စာတက်တာကကံအတွက်ကိုမဟုတ်ဘူးကို confidence တက်စေဆိုတဲ့အတွက်ကြောင့်ကျွန်တော်အဲ့ဒါလေးလုပ်ပါလို့ကျွန်တော်ထပ်ပြောချင်တယ်ခုနကကျွန်တော်ပြောခဲ့တဲ့တောက်ချက်မှာအင်္ဂလိပ်စာမပါဘူးဆိုတော့အင်္ဂလိပ်စာမလိုဘူးလို့ထင်သွားမှလည်းဆိုလို့ကျွန်တော်ထပ်ပြီးတော့ဇောင်းပြီးပြန်ပြောတာပေါ့နော်နောက်တစ်ချက်က computer skills လေးတွေကိုလည်းကျွန်တော်ကနေပြီးတော့လုပ်ထားစေချင်တယ်တချို့ကပြဟိုပြောလို့ပြောရမလို့ scholar လျှောက်ထားရင်တော့ computer skill ကျွမ်းကျင်ပြီးသားလို့ကိုက assume လုပ်လိုက်ပြီးမဲ့တချို့ကမလုပ်နိုင်တဲ့အရာရှိတယ
်ဟုတ်ကဲ့
အဲ computer skill မှာဒီ basis ဖြစ်တဲ့ဒီ microsoft package ကိုတုံးတက်တဲ့ဟာမျိုးတွေလေ့လာထားဖို့လိုလိမ့်မယ်လို့ကျွန်တော်ကထပ်ပြီးတော့ remind လုပ်ချင်တယ်နောက်တစ်ခုကနောက်ဆုံးတစ်ခုပြောချင်တာက certificate တွေအကုန်လုံးကိုယ်မှာရှိတဲ့ဟာတွေကိုချင်းရှိတော့လုပ်ပေးနိုင်တော့ notary တွေအကုန်ပြန်ထားပါအင်္ဂလိပ်လိုမဟုတ်ဘူးပေါ့နော်အဲ့ဒါလေးတွေကလိုအပ်ပါတယ်လို့ဒါကျွန်တော်ကြောင်းပြီးပြောတာပေါ့နော်ဒါလေးတွေပါပဲဟုတ်က
ဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်အဲ့ဒါလေးကအရေးကြီးပါတယ်ဟိုဟိုကံကောင်းတော့လို့ဒီ language ဟို waiver ရပါမယ်လို့တချို့မရတဲ့အခါတွေကပို့ပြီးများတဲ့အတွက်ကြောင့်မို့လို့ ဟုတ်တယ်ဟိုလေ့လာထားတာမရှုံးပါဘူးနောက်ပြီးတော့တကယ်၍ဟိုကိုကအားနည်းတတ်တယ်ဆိုလို့ရှိရင်လည်းပဲလေ့ကျင့်ထားမယ်ဆိုလို့ရှိရင်နိုင်ငံခြားမှာစတင်တဲ့အခါမှာကို့အတွက်အကျိုးရှိပြီးအဆင်ပြေမှာပါလေ
ဟို
language ကနောက်ထပ် barrier တစ်ခုသာဖြစ်နေမယ်ဆိုလို့ရှိရင်လည်းပဲစတင်တဲ့အခါမှာအရန်ဟိုခက်ခဲတွေနဲ့အမျိုးမျိုးခက်ခဲတွေပေါ့နော်ဒီ language barrier ဆိုလို့ရှိရင်အရန်ဟို stress ဖြစ်မယ်လို့ထင်တယ်အဲဒါကြောင့်မလို့ဟုတ်တယ်language ကိုအင်္ဂလိပ်စာဆရာမမလို့အင်္ဂလိပ်စာချက်ခိုင်းတာမဟုတ်ပါဘူ
းကျွန်တော်ကမမကြောင်နောက်ပိုင်းကျရင်စာရေးလာမေးရအောင်မင်းအင်္ဂလိပ်စာနဲ့ပတ်သက်ပြီးဟုတ်ကဲ့ဟုတ်ကဲ့ကိုအင်္ဂလိပ်စာလိုပါတယ်လိုဖို့လိုရပါဟိုအထက်ကလေ presentation skills တွေပါတယ်ကသူများနဲ့ရှင်းနိုင်ကိုလိုမြန်မာနိုင်ငံကကျွန်တော်တို့အရန်ဝန်းနေဖို့ကောင်းတယ်เนาะကျွန်တော်တို့မြန်မာနိုင်ငံရဲ့ education system ကဟိုသူငယ်တန်းလောက်ကလေးကအင်္ဂလိပ်စာသင်ရပြီမြဲတင်ယူညွန်းနဲ့မှားနေတဲ့အတွက်ကြောင့်မလို့ကျွန်တော်လေးလာမှုပုံစံတွေမှားနေတဲ့အတွက်ကြောင့်မလို့ကျောင်းသားတွေကတော်တော်များများကဟိုအဲ့ဘက်ကိုဟိုအင်္ဂလိပ်စာကိုကောင်းကောင်းမွန်မွန်ပြောနိုင်တဲ့အဆင့်ကိုမရောက်ခဲ့ဘူး။အမှန်ကတော့ကျွန်တော်ပြန်တွေးကြည့်မယ်ဆိုရင်17နှစ်မော10တန်းနဲ့သူငယ်တန်းတွေကနေစတော့မယ်ဆို17နှစ်တိတိကျွန်တော်အင်္ဂလိပ်စာသင်ခဲ့ကြတာပဲ။ဒါပေမဲ့ဟိုအရင်ကြီးကောင်းအောင်မထွက်လာခဲ့ကြဘူး။အားလုံးကဝါသနာပါတော့မှမဖြစ်မနေလိုအပ်တဲ့အရာတစ်ခုအနေနဲ့ကျွန်တော်က10တန်းပြီးတော့မှပဲလေ့လာကြရတယ်လေ။ဆိုတော့နှမျောစရာကောင်းတယ်ကျွန်တော်နိုင်ငံပညာရေးဒါကြောင့်လည်းအရင် changes ဖြစ်စီကြတာပေါ့နော်အဲ့လိုမျိုးပေါ့
မြန်မာလူမျိုးရဲ့ potential ရှိတယ်ဆိုတာလေဟိုနိုင်နေရတာလေဒီဒီလိုမျိုးမကောင်းတဲ့ system ကနေထွက်လာနေပြန်တော့ဘယ်လိုလဲပဲအင်္ဂလိပ်စာကောင်းကောင်းမွန်မွန်ပြောနိုင်တယ်ကျမလည်းအစိုးရအကြောင်းပဲပြီးရတူဟုတ် international school လာမတက်ဘူး
ဒါမှအဲ့ဆိုတော့ကျွန်တော်လေးစားတယ်ကျွန်တော် podcast တချို့နားတော်မူတယ်ဟိုဟာမမေကျော် English လို့ပြောတာဆိုတော့ oh my god လောက်ကျွန်တော် color ကခြားထားရင်တကယ်needed ပဲ I appreciate it ပါတကယ
် thank you Jesus တင်ပါအဲ့လိုပေါ့နော်အဲ့ဒါကြောင့်မလို့ပြောကျမတော့လုံနိုင်တယ်ဆိုလူတိုင်းလုံနိုင်တယ်ကျမအမေအဖေတွေလည်းပဲဟိုအင်္ဂလိပ်စကားပြောတယ်ဆိုမလို့သူတို့လည်းမြန်မာအင်္ဂလိပ်အသံနဲ့ပဲပြောခဲ့တာဘာမှဟိုနိုင်ငံခြားဒီ international school တွေပါတယ်သင်ပြီးတော့ပို့ international school ဆိုကျမတို့ခင်တော့အရင်စေးကြီးอ่ะဟို diplomat တက်နိုင်တဲ့သူအရင်ချမ်းသာတဲ့သူတွေပဲတက်နိုင်တဲ့သူလေ
ဟုတ်စေးကြီးတော့မှာ
ပဲဟုတ်လားစေးကြီးဆုံးမဟုတ်တယ်အဲ့တော့ဒီကအရင်စေးကြီးနာဆိုတော့ကိုပါလာကိုပဲစူးစမ်းခဲ့ကြရတာအဲ့တော့ကိုစူးစမ်းတာသူများလည်းစူးစမ်းနိုင်တယ်ဆိုတော့တကယ်ကိုယုံကြည်တယ်အဲ့ဒါကြောင့်မလို့ဟိုဒီလိုမျိုးအခြေအနေမှာ resource တွေလည်းအများကြီးရှိနေပြီဒီခေတ်ကဟိုကျွန်တော်ငယ်ငယ်တုန်းကခက်လို့မဟုတ်တော့ဘူးဆိုတော့လေ
ဟုတ်တော့လေ sub study တွေအများကြီးလုပ်လို့ရနေပြီဟုတ်ကဲ့ even IELTS တောင်မှကျွန်တော်တို့ကျွန်တော်ဆိုရင်ဖြေဖို့နည်းနည်း try လုပ်သေးတယ်ဗျဟိုကျွန်တော်ဖြေတာမဖြေခဲ့တာလေအဲ့မှဆိုကျွန်တော် UQ University of Queensland နေသူတို့ pop over ဘယ်လိုပြောမလဲ online course တွေပါလုပ်ပေးထားရှိတယ် very precious ပါကျွန်တော်လေ့လာဘူးလေကောင်းတယ်ပေါ့နော်တော်တော်လေးလေ့လာလို့ကောင်းတယ်တယ်မှာပါဆိုတော့ so cookie ကြီးကဟိုတူးစီအများကြီးရှိတယ်ဗျာကျွန်တော်တို့အတွက်လေ့လာကြရတယ်လीเนาะဟုတ်အဲ့တော့ကျွန်တော်အားပေးပါတယ်လုံးဆရာရှိသူလုံးကြပါပါဘောเนา
ะဟုတ်ကဲ့
လုံးဝမရောသေးခြင
်းဟုတ်ကဲ့ဘာပဲဖြစ်ဖြစ်ဟိုလုံးဆရာရှိတာလုံးကြပါကိုကိုကိုတိုးတက်ဖို့ကြိုးစားနေလို့ရှင်အာတခြားလူတွေကိုလည်းကူညီရောက်မှာဖြစ်ပါတယ်လို့ထင်တယ
်ဟုတ်ကဲ့ပါ
ဟုတ်ကဲ့ thank you so much ba for taking time to talk with us ဟုတ်ကဲ့
ညပါတ
ယ်အားရပြောတာကောင်းတာဟုတ်ကဲ့ဆက်ပြီးချင်ရမလို့ဆက်ချက်တော့ထကြော်လို့ရှင်လူတွေအားလုံးထွက်ပြေးကုန်မှာကြောက်လို့
တော်တော်ကျွန်တော်လည်းပြောတယ်အရင်များသွားတယ်ဟိုကအားလုံးပဲအစီအစဉ်နေခြင်းနဲ့ပေါ့နော်ရှောက်ကြပါလို့ပဲကျွန်တော်အနေနဲ့ဒီကပြောခြင်းနဲ့ကျွန်တော်အနေနဲ့ကျွန်တော်ရှိနေနေရကျွန်တော်ရှိနေတဲ့နိုင်ငံတိုင်းမှာဟိုကျွန်တော်ခုလည်းရှောက်နေပါပေါ့နော်ကျွန်တော် PhD ဒီပါကျွန်တော်ဆက်ပြီးတော့ညှော်လင့်ထားပါတယ်ကျွန်တော် blind လုပ်နေတယ်ရခဲ့ရင်တော့လည်းအတိုင်းချက်တော့ပေါ့နော်ဆိုတော့ကျွန်တော်ပြောခြင်းတာကဒီ EDPGS scholarship တင်မှာက SNSTV scholarship တင်မှာကကျွန်တော်ရှိနေတဲ့နိုင်ငံကျွန်တော်ရှိနေနေရာထဲမှာရှိနေမြန်မာကနေလာတဲ့ဆိုရင်ကျွန်တော်ကန့်ဆက်ပေးလို့ရပါတယ်ကျွန်တော်ကူညီပေးဖို့အဆင်သင့်ရှိပါတယ်လို့ကျွန်တော်အဓိကပညာရေးဘက်မှာကျွန်တော်ဟိုကူညီနိုင်တယ်လို့ကိုကိုယူဆတဲ့အတွက်ပေါ့နော်ကျွန်တော်ပညာရေးဆိုရင်ကူညီပေးဖို့အဆင်သင့်ရှိပါတယ်လို့ကျွန်တော်ပြောချင်ပါတယ်အားလုံးကိုအာတွေ့ရတာလည်းဝမ်းသာပါတယ်နားထောင်တဲ့ပညာအားလုံးလည်း collect ပါလို့ကျွန်တော်ပြောချင်ပါတယ
် Thank you so much Bashin thank you
ကျမရဲ့ podcast နောက်ဆုံးအဆင့်ကိုရောက်ပါပြီဒီအချိန်ထိကျေးဇူးပြုပြီးတော့နားထောင်ပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်အာတကယ်ကြလို့ရှင်တော့ဒီစကားတွေပြောသွားတဲ့စကားဝိုင်းတွေကတော့အရန်အရေးကြီးတဲ့အရန်ကိုအသုံးဝင်တဲ့စကားတွေဖြစ်ပါတယ်ရှင်ကျမတို့နောက်ဆုံးပြောချင်တာကတော့ scholarship လျှောက်တယ်ဆိုရင်နိုင်ငံအပြင်ကိုထွက်သွားဖို့လို့အတွက်အားပေးနေတာမဟုတ်ပါဘူး scholarship လျှောက်တယ်ဆိုတော့ကိုယ်နိုင်ငံကိုဘယ်လိုပြန်ပြီးတော့ကျေးဇူးတင်ခြင်းနဲ့ဘယ်လိုမျိုးပြန်ပြီးတော့အကျိုးပြုခြင်းလဲဆိုတာကိုစဉ်းစားဖို့အတွက်လျှောက်စေချင်တာဖြစ်ပါတယ် ခုလောလောဆယ်လဲထွက်သွားလို့လည်းမရပါဘူးအဒီနှစ်လာပေါင်းများစွာစူးစမ်းပြီးတော့မှဖြစ်လာတဲ့ scholarship တွေဖြစ်ပါတယ်ဒါကြောင့်မို့လို့ကိုယ်နိုင်ငံကိုဘလို့ပြန်ပြီးတော့တိုးတက်အောင်ဘလို့မျိုးဘယ်အခြေအနေကနေပြီးတော့ပြန်ပြီးတော့ဝိုင်းဝန်းပြီးတော့ကုညီမယ်ဆိုတဲ့စိတ်ဓာတ်မျိုးနဲ့ scholarship တွေ apply လုပ်ပါလို့ပြောချင်ပါတယ်ရှင် So thank you so much everybody and see you guys again next episode